Welcome to the Voice of America in Burmese.
VOA American အတန်ရဲ့2023ခုနှစ် April 13ရက်အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကို Washington DC မြို့ရကနေစတင်ထုတ်လွှင့်နေပါပြီ။စိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ဖမ်းဆင်နိုင်တယ်။ဓာတ်ရိုက်ဖမ်းဆင်နားဆင်နိုင်လို့ VOA Facebook ရဲ့စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ရဲမပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအင်အားအကြီးအမားဆုံးတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ဖြစ်တဲ့ UWSA ရဲ့ရည်တည်ချက်သဘောထားကဘယ်လိုရှိပါသလဲ
။အာဏာသိမ်းပြီးနောက်ပိုင်းပေါ့နော်တပ်ကိုယ်စားလှယ်နဲ့ကျွန်တော်တို့ဒီဝအဖွဲ့တာပထမဆုံးချိန်တွေ့ချင်းပဲဖြစ်တာပေါ့နော်။ဒီ9ရက်နေ့တုန်းကတွေ့ခဲ့ကြတယ်။တွေ့တဲ့နေရာကတော့ဒီနယ်ခြားမှတ်တိုင်းဝကိတ်မှာပေါ့နော်။
ဒီအကြောင်းနဲ့အတူအခြားစိတ်ဝင်စားဖွယ်သတင်းပေးပို့ချက်တွေနဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေကြောသမျှစတဲ့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့အင်္ဂါနေ့မနေ့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိန်ကြီးထိုင်တဲ့ဒေါခင်မြွတ်တဲတို့ကကြီးညာမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာဆင်အာနာတိန်ပြီးနောက်ပိုင်းတပ်ဖြတ်ခံရသူအနည်းဆုံး900ယောက်ရှိနေကြောင်းစိတ်ချယုံကြည်ရတဲ့အစီအခံချက်တွေမှာဖော်ပြထားတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးရုံးကတင်းနယ်လာနေမှာပြောဆိုလိုက်ပါတယ်။အကြမ်းဖက်မှုတွေအားလုံးရပ်ဖို့လဲမြန်မာဆိုင်ရာကုလသမဂ္ဂရုံးကတောင်းဆိုပါတယ
် The UN Human Rights Office says that as of today credible
ဖိချယုံကြည်ရတဲ့အစီအခံချက်တွေအကြမြန်မာဆင်အနာသိမ်းမှုနောက်ပိုင်းတပ်ဖြတ်ခံရသူအနည်းဆုံး900ဦးရှိနေပြီးဒီထက်ပိုပြီးများနိုင်တယ်လို့ယုံကြည်ရကြောင်းဒဏ်ရာရသူကထောင်ချီရှိပြီးတချို့ကပြင်းပြင်းထန်ထန်ဒဏ်ရာရထားတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujeris ကတင်းနှင်းလာနေတင်းစာရှင်းလင်းပွဲမှာပြောပါတယ်နိုင်ငံတော်ဆီအနာသိမ်းမှုကိုဆန့်ကျင်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကပြစ်ခတ်နှိမ်နင်းနေတာမှပြီးခဲ့တဲ့တောက်ကြံနေနောက်ပိုင်းဆန္ဒပြသူ93ဦးသေဆုံးရာကြောင်းသတင်းတွေကဖော်ပြထားပြီးဒီထဲကအများစုကပဲခူးမျိုးကဖြစ်ကြပါတယ်ဆန္ဒပြသူတွေကိုလက်နက်ကြီးတွေအသုံးပြုဖြိုခွဲနေတဲ့ဆိုတဲ့သတင်းတွေအပေါ်မှာအထူးပဲစိုးရိမ်နေလို့လဲမြန်မာဆိုင်ရာကုလသမဂ္ဂရုံးကပြောဆိုထားပါတယ်ဖေဖော်ဝါရီလ၁ရက်နေ့ဆင်အနာသိမ်းမှုနောက်ပိုင်းလုံခြုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်နှိမ်နင်းမှုကြောင့်အရက်သားညာချီတေဆုံးခဲ့ရတဲ့အထက်အနည်းဆုံးကလေးငယ်44ဦးပါဝင်တယ်လို့လဲကုလသမဂ္ဂရဲ့ထုတ်ပြန်ချက်ကဖော်ပြပါတယ်ရှင်။မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ဒီရက်ပိုင်းအကြမ်းဖက်တပ်ဖြတ်မှုသတင်းတွေဟာဆက်ဆုပ်ဖွဲ့ရတုံ့လောက်ဖွဲ့ရဖြစ်ပြီးအကြမ်းဖက်မှုတွေရပ်တန့်သွားရေးအတွက်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေ PRP ဆောင်ရွက်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်။အကြမ်းဖက်မှုတွေရပ်ပြီးပြန်လည်ရင်ကြားစီရေးအတွက်သက်ဆိုင်သူအလုံးစစ်ဆက်ဆွေးနွေးကြရင်ကုလသမဂ္ဂလုံခြုံရေးကောင်စီကရှင်းရှင်းလင်းလင်းတိုက်တွန်းထားပြီးဖြစ်ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ရေးနဲ့အရတားအုပ်ချုပ်ရေးကိုပြန်သွားနိုင်အောင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအလုံးကဘက်ပေါင်းစုံကတွန်းအားပေးဆောင်ရွက်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းတဲ့အကြောင်းပြောခွင့်ရ Stephen Dujeris ကတင်းနှလာနေတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။
Turning to Myanmar, I can tell you that the Secretary General reiterates his deep concern.
မြန်မာနိုင်ငံပြန်ပြီးငြိမ်းချမ်းတည်ငြိမ်လာစေရေးနိုင်ငံတွင်သက်ဆိုင်သူတွေဆောင်ရွက်လာစေဖို့ဒေသရင်းနိုင်ငံတွေကအရေးပါတဲ့အခန့်ကဏ္ဍကနေဆောင်ရွက်နိုင်ပြီးပါဝင်ဆောင်ရွက်ချဖို့ကိုလည်းကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ် Christine Sharana Bagna လည်းအရှိတောင်အရှနိုင်ငံတွေကိုရောက်ရှိနေပြီးမြန်မာဆင်အာနာသိမ်းမှုအရေးနဲ့ပတ်သက်ပြီးဆွေးနွေးနေပါတယ်။မြန်မာဆင်အာနာသိမ်းမှုအရေးကိုတုံ့ပြန်ကင်တွယ်ရေးဒေတာရင်းနိုင်ငံတွေရဲ့သဘောထားပေါ်မှာအခြေခံပြီးထိရောက်တဲ့နိုင်ငံတကာတုံ့ပြန်ဆောင်ရွက်မှုတစ်ခုဖြစ်လာအောင်ဆောင်ရွက်နိုင်ဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကစ조사နေတာဖြစ်ပါတယ်။အရှိတောင်အရှနိုင်ငံများအသင်းဝင်အာဆီယံနိုင်ငံတွေစီကိုတွားရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကမြန်မာနိုင်ငံကိုလာရောက်ဖို့စ조사နေပေမဲ့စစ်တပ်ကပြည်ဝင်ခွင့်မပေးသေးပါဘူး။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ရှာရနာဘတ်နာကတော့မြန်မာနိုင်ငံကိုအတက်နိုင်ဆုံးအမြန်ဆုံးသွားနိုင်ရေးအစဉ်သင့်ရှိနေကြောင်းပြောဆိုထားပါတယ်ရှင်။ စစ်တပ်ကဖမ်းထားတဲ့ဒေါန်ဆန်းစုကြည်ကိုတနင်္လာနေ့ကဗီဒီယိုကွန်ဖရင့်နဲ့တရားရုံးထုတ်ကြားနာမှုမှာအမှုကိစ္စကလွှဲလို့ကျန်းသာပြောခွင့်မရတဲ့အကြောင်းသူမရဲ့ရှင်ကြီးဒေါ်မင်းမင်းစုကပြောပါတယ်။စစ်တပ်ကအမှုတစ်ခုပြီးတစ်ခုထပ်တိုးနေပြီးမြင်နေတော့ကိုယ်တိုင်တွေ့ဆုံခွင့်မပေးသေးပါဘူး။ ဒေါန်ဆန်းစုကြည်ဘက်ကတော့ရှင်းနေတဲ့ကိုယ်တိုင်တွေ့ဆုံခွင့်ရဖို့တောင်းဆိုနေပါတယ်။အခုချိန်ထိဒေါန်ဆန်းစုကြည်ရဲ့ပေါ်ဆွဲဆိုထားတဲ့အမှုချက်ခုရှိနေပါပြီ။ဖန်ခံရတဲ့ဖေဖော်ဝါရီလတရက်နေ့နောက်ပိုင်းအများပြည်သူမြင်ကွင်းကပြောင်းနေတဲ့ဒေါန်ဆန်းစုကြည်ကိုတရားရုံးကြားနာမှုမှာဗီဒီယိုဖန်သားကနေတဆင့်မြင်တွေ့စကားပြောခွင့်ရတဲ့ရှင်းနေတွေကတော့ဒေါန်ဆန်းစုကြည်ကျမ် ဖြိုခွင်းနေပေမဲ့လည်းနိုင်ငံတော်မှာညီမျိုးစုံနဲ့ဆက်လက်ဆန္ဒပြလှုပ်ရှားနေကြပါသည်
။ဒီလိုလည်းကိုပြန်တော့လား။
အနာယူကိုဆောက်ကံလို့
ဒေါရသူဒေါရသူ
အနာယူကိုဆောက်ကံလို့
ဒေါရသူဒေါရသူ
တတိပရဒလာရော
စိတ်ရတော်နဲ့သိပါစေ
။စကိုင်းတိုင်းတမူးမှာတင်းငါနေတုန်းကလုံချုံရေးတက်ဖွဲ့ပြီးရဲ့လက်ချက်နဲ့အသက်9နှစ်အရွယ်ကလေးတူတိတ်ဆုံးရတယ်လို့မြို့ကန်က VRE ကိုပြောပါတယ်။လုံချုံရေးတက်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်ဆန္ဒပြသူ80ကျော်တိတ်ဆုံးခဲ့ရတဲ့ပဲခူးမြို့မှာတော့တိတ်ဆုံးသူတွေရဲ့ရုပ်အလောင်းကိုငွေကျပ်300ကျော်ပေးပြီးမိသားစုကရွေးယူချရတယ်လို့လည်း VRE ကသတင်းရရှိပါတယ်
။တချို့အတိုင်းဝိုင်းနှိစရာရှိတဲ့လူမျိုးဟိုနှိစရာရှိတဲ့လူမျိုးဆိုတာဥပမာကျွန်တော်တို့သူတို့ရဲ့ရက်ကွက်အုပ်ချုပ်ရေးမှုကလက်ရှိစစ်ကောင်စီကခံထားတဲ့အုပ်ချုပ်ရေးမှုမျိုးဖြစ်နေတယ်။သူတို့ပါဝင်ကူညီတယ်ဆိုတော့အလားမျိုးကြရင်အစဉ်ကြီးကြီးထုတ်လို့ရပါတာရှိတယ်။ကျန်တဲ့လူတွေကြရင်တော့သူတို့တရားဝင်လာရွေးတဲ့လူကတော့တသိန်းနှစ်ဆောင်လို့ပါ။ကျွန်တော်အဲ့ဒါစီစီကြကြသိထားပါတယ
်။ပဲခူးမြို့မှာတင်းနယ်လာနေကလည်းဆက်လက်ဆန္ဒပြကြပါတယ်။စစ်တပ်နဲ့ရဲဘက်ကလိုက်လံပစ်ခတ်တာတွေကိုရှောင်ရှားနိုင်ဖို့အတွက်တတိထားပြီးဆက်ပြီးဆန္ဒပြနေတာလို့လမ်းပေါ်ထွက်ဆန္ဒပြသူတွေကပြောကြပါတယ
်ဒီနေ့ပကိုးအစီအနေကဆန္ဒပြပွဲစတိုင်ရှိတာကတော့ကျွန်တော်တို့ကြောက်ကြားပုံစံမျိုးအနောက်ဆန်းဘက်မှာ55မိနစ်တနာရီလောက်ထွက်တယ်ပြီးတော့ပြန်သိမ်းတယ်အဲ့လိုပုံစံလေးတွေတော့ထွက်နေတာရှိပါတယ်အကြာကြီးတော့ကျွန်တော်တို့လမ်းလျှောက်လို့မရဘူးဆန္ဒပြပွဲထိုင်တပိတ်တည်ပြီးကြားလို့မရဘူး။ဘာဖြစ်လို့လဲဆိုတော့ပေချာပေါက်ပြစ်ခတ်နေနေမှာဖြစ်တဲ့အတွက်အလဟတ်ပတည်ဆုံးမှုတွေဖြစ်မှာဆိုလို့ပါ
။စစ်တပ်ကဝင်ရောက်နေရာယူထားတဲ့ဒဇယ်မျိုးမှာတော့အရင်လိုလမ်းပေါ်ထွက်စူဝေးဆန္ဒပြပွဲတွေမရှိပေမဲ့လည်းကြီးရွာတချို့မှာတော့တင်းနယ်လာနေကဆန္ဒပြခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်။နဘက်ကြီးဂရုမာတို့မှာဆန္ဒပြတယ်ဆိုတဲ့သတင်းကြောင့်လုံချုံရစ်တပ်ဖွဲ့တွေတွားရောက်တယ်လို့လည်းဒေသခံတွေကပြောပါတယ်။စစ်တပ်နဲ့ရဲတပ်ဖွဲ့ရဲ့တေးချေတရန်ရစီတဲ့အဖြစ်ဖြိုခွင်းမှုတွေကိုအန်တုပြီးနိုင်ငံတော်မှာတော့ပုံစံမျိုးစုံနဲ့ဆက်လက်ဆန္ဒပြနေကြပါလိမ့်ရှင
်
ဆရာနာသိမ်းခံရတဲ့ကာလအတွင်းဒီကနေ့စတင်မဲ့နှစ်တကူတကြံအခါသမယကိုပုံမှန်မကျင့်ပနိုင်ပါဘူးအနာသိစစ်တပ်အနေနဲ့လည်းနိုင်ငံတော်ဆန့်ကျင်ဆန္ဒပြမှုတွေနဲ့ရင်ဆိုင်နေရတယ်လို့တိုင်းရင်းသားလက်နက်ကိုင်တွေနဲ့လည်းတိုက်ပွဲဖြစ်နေတာပါတဖက်မှာလည်းဆီယနာသိန်းဆန့်ကျင်ဆန္ဒပြသူတွေကအာနာသိန်းဆန့်ကျင်ဆန္ဒပြပွဲတွေအနေနဲ့ကြကြံအခါသမယကိုကျင့်ပါကြဖို့စီယုံလှုပ်ရှားနေကြပါတယ်။စစ်တပ်ကဖွဲ့ထားတဲ့အုပ်ချုပ်ရေးကောင်စီကိုဆန္ဒပြရင်းကြံကြဖို့ရန်ကုန်မြို့ကလမ်းပေါ်ထွက်ဆန္ဒပြပွဲတွေကိုဦးဆောင်ခဲ့သူနိုင်ငံရေးသမားဒေါ်ဤတင်စာမောင်ကသူမရဲ့လူမှုကွန်ရက် Facebook ကနေစီယုံနေတယ်လို့မုံရွာတပိတ်ကိုဦးဆောင်သူတို့ဖြစ်တဲ့ဥဝေမိုးနိုင်ကလည်းတကြံမှာဆနပ်ပြမယ်အစီအစဉ်ကို VOA ကိုအခုလိုပြောပါတယ
်အချိုနေ့မှာကတော့ကျွန်တော်တို့အစာအိုးတပိတ်ဆိုတဲ့ပုံစံမျိုးပေါ့နော်အစာတကြံကိုကြိုးစိုးတဲ့အနေနဲ့အစာအိုးတွေကိုရင်ရှိတာတန်းနေဆက်ပြီးတဲ့အခါကျကျွန်တော်တို့ဟိုအင်ရှိတွေမှာချထားပြမယ်အချိနေ့မှာကတော့ကျွန်တော်တို့ကသွေးမသိပ်တပိတ်ဆိုပြီးတော့ဒီဘေဥတော်လိုင်းရေးပါပေးဆက်သွားခဲ့ကြတဲ့အသက်သွေးပေးဆက်သွားခဲ့ကြတဲ့ကျွန်တော်တို့ရဲ့အာဇာနည်ပြည်ကောင်းများကိုအောက်မေ့တတ်တဲ့အနေနဲ့အနီရောင်စေးတွေကိုကျွန်တော်ရဲ့အိမ်တွေခြံဝင်းတွေအိမ်ရှိလမ်းတွေပေါ်မှာပတ်ဖြန်းခြင်းအပြင်ကျွန်တော်ဆင်နေဖို့ရှိမယ်
။အနာသိစစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီဘက်ကလည်းဒီနှစ်ကြံပွဲတော်တွေအတွက်ပေါ်ပေါ်ထင်ထင်ပြင်ဆင်ထားနိုင်တာမတွေ့ရပါဘူး။ နိုင်ငံတော်မှာအာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေဆက်ရှိနေပြီးဆန္ဒပြပွဲတွေကိုလုံခြုံရေးတပ်ဖွဲ့တွေရဲ့နှိမ်နှင်းမှုကြောင့်အရက်သား900ကျော်သေဆုံးထားရတယ်လို့တရရင်နာလက်နက်ကင်ဒေတာတွေမှာလည်းတိုက်ပွဲတွေအရှိန်ပြင်းလာတာကြောင့်နိုင်ငံတော်ကတကြံပွဲတော်အလရက်ကပုံမှန်ကျင်းပနိုင်ဖို့မရှိပါဘူး ပြီးခဲ့တဲ့နှစ်ကတော့နိုင်ငံတော်ကိုဗစ်-19ပြင်းထန်ကူးစက်မှုတွေကြောင့်တကြံပွဲတော်တွေမကျင်းပနိုင်ခဲ့တယ်လို့အခုနှစ်မှာတော့ဆီယနာသိမ်းမှုကရေကြောင့်ဒုတိယမြောက်နှစ်အဖြစ်တကြံပွဲတွေပုံမှန်မကျင်းပနိုင်တာဖြစ်ပါတယ်ရှင်။
ကျန်တဲ့မနက်ဖြန်မြန်မာဝါသာအစီအစဉ်ဒီကိုမနက်6:00ကနေခွန်နာရီအထိ5km 32kHz ကိုတုံးရှိသူများ5km 40kHz ခွန်လေးရှိသူများ5km 46kHz ချောက်ကျင်9တုံးညာနဲ့5km 105kHz ကိုလေ
ထုတ်လွှင့်ပေးနေပါတယ်ရှင် Iran Tolan is some that Jike, Hosan Salami, Iran Tamurine, Iran Yejobi, a Pawan, Shu Poma, EU Robert Tamagagani, a EU Tankalipari, Druha, Irama Natal Sagurunga, Pipogere, Lulu Sana Piamurigo, Che Moyama, Adiga Ganagani, Pawan Gedri, Pitaja, Agulo, a EU Rapijan, EU Gapiobari, Chechen Tayama Pite, EU Yeti, EU Mugani, Lubogo, Shu Yet, Bansai Murigo, Tancho like that. EU ဖွဲ့ဝင်နိုင်ငံတွေကိုခီးသွားလာခွင့်နဲ့တိတ်တင်လိုက်တာပါဒါဟာအီရန်ပေါ်မှာ2019ကစပြီးပရမဇုံချိန်ဖြစ်တဲ့EU ကအရေးယူလိုက်တာဖြစ်ပါတယ်အီရန်တော်လိုင်းအဆောင်တအကြီးကဟော့ဆန်ဆလာမီဟာ2019လူလူဆန္ဒပြပွဲကိုလူသေးစေတဲ့အထိအင်အားအလွန်ကျွမ်းသုံးဖို့အမိန့်ပေးခဲ့တာကြောင့်အီရန်မှာဖြစ်ပွားတဲ့ဆိုးရွားတဲ့လူခွင့်ချိုးဖောက်မှုတွေအတွက်တာဝန်ခံရမှာဖြစ်ကြောင်းEU ကပြောပါတယ်တ ဆန္ဒပြသူတွေကိုထိန်းသိမ်းထားပြီးနှိမ့်ဆက်ညှဉ်းပန်းခဲ့တဲ့နေရာတွေဖြစ်တာကြောင့်လို့ EU ကပြောပါတယ်။အဲ့ဒီအချိန်ကဆန္ဒပြသူတွေအပေါ်မှာအကြမ်းဖက်နှိမ်နင်းမှုတွေကနေတည်ဆုံးခဲ့ရသူ304ယောက်တည်းမနေရှိနေတယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးဒီလိုနှိမ်နင်းမှုတွေအတွက်တာဝန်ရှိသူတွေအခုထိအရေးယူမခံရသေးဘူးလို့အီရန်လူခွင့်ရေးဆိုင်ရာထူးကိုစလေကမတ်လတည်းမှာပြောကြားခဲ့တဲ့နောက်အခုလို EU ရဲ့အရေးယူမှုထွက်ပေါ်လာတာပါ။အီရန်နဲ့အင်အားကြီးနိုင်ငံတွေကြားရရှိထားတဲ့2015နျူကလ িয়ার သဘောတူစာချုပ်ပြန်ပြီးအသက်ဝင်လာဖို့လုပ်နေချိန်မှာအခုလို EU ကနေအရေးယူတန်းခတ်ခဲ့တာဖြစ်ပြီးဒီနျူကလ িয়ার သဘောတူညီမှုနဲ့ပတ်သက်လို့တော့တန်တမန်ရေးရဆက်ပြီးဆောင်ရွက်ရမှာဖြစ်တယ်လို့အထူးကိခံမှာမဟုတ်ကြောင်း EU ကပြောပါတယ်။
And the bottom line for us is that we are saying that we are rejecting any attempts to undermine or to derail the ongoing diplomatic activities to try to resolve all the operations regarding the nuclear deal. Iran and Iran
and the nuclear deal. Iran and Iran and the nuclear deal. Iran and Iran and the nuclear deal. Iran and Iran and the nuclear deal. Iran and Iran and the nuclear deal. Peter Stano ga pyo daw ra ba. American ga Tamara Hong Donald Trump net tet ma di tabor tunyi chet ga ni nout thwet tha ya ga ni.အခုအီရန်နဲ့တဆင့်ကန်ဆွေးနွေးမှုတွေလှုပ်ဆောင်နေတာဖြစ်ပြီးအမေရိကန်ပါဝင်သဘောတူညီချက်ပါအဖွဲ့အစည်းအားလုံးနဲ့ဆွေးနွေးမှုတွေကိုဆက်လုပ်နေကြောင်းလည်း EU ကပြောပါတယ်။ American ပြည်ထောင်စုအနောက်အလယ်ပိုင်းဒေသမှာရှိတဲ့ Minnesota ပြည်နယ် Minneapolis မြို့မှာလူမဲအမျိုးသားတဦးကိုရဲကတနက်နဲ့ပြစ်ခတ်တေဆုံးမှုဖြစ်ပွားခဲ့တဲ့နောက်အာဏာပိုင်တွေကတနင်္လာနေ့ညအတွက်ကာဖျူးအမိန့်ထုတ်ပြန်လိုက်ပါတယ်။မြို့တော်ဝင် Jacob Fry ကMinneapolis မြို့အတွက်အရေးပေါ်အခြေအနေကြေညာလိုက်တယ်လို့တနင်္လာနေ့ည9နာရီကနေအင်္ဂါနေ့မနက်6နာရီအထိညမထွက်ရအမိန့်တက်မှတ်လိုက်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကာဖျူးအမိန့်ဟာ Minneapolis မြို့အပြင်ညီနောင်မြို့ဖြစ်တဲ့ Saint Paul နဲ့ Hennepin County အပါအဝင်ဝန်းကျင်ဒေသတစ်ခုလုံးအတွက်ပါအကျိုးဝင်တာပါ။တနင်္လာနေ့ကအသက်20ရွယ်လူမဲအမျိုးသား Dandy Wright ကိုဖမ်းဆီးရမှာရဲရရှိအမျိုးသမီးကတက်လိုက်စေတဲ့တနက်ကိုတုံးရမယ်အစားတနက်အစ်စ်ကိုမှားတုံးမိရကနေတေဆုံးခဲ့ရတာဖြစ်ပါတယ်။ Minneapolis မြို့မှာပဲမနစ်ကမေလ25ရက်နေ့မှာလူမဲအမျိုးသား George Floyd ကိုရဲဖမ်းဆီးစဉ်တေဆုံးစေခဲ့တာဖြစ်ပြီးဒီမှုကိုလူတက်မှုဖြစ်နဲ့တရားရုံးတင်စစ်ဆေးနေချိန်မှာပဲအခုလိုပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။ George Floyd တေဆုံးမှုကနေ American နိုင်ငံတစ်လွှာလူမျိုးရေးခွဲခြားမှုဆန္ဒဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်ပွားခဲ့ရတာပါ။ထိုင်ဝမ်ရဲ့လေကြောင်းကာကွယ်ရေးစုံလဲကိုတနင်္လာနေ့က တရုတ်ဂျက်လင်းအစင်း25စင်းကျူးကျော်ဝင်ရောက်ပြန်တန်းခဲ့တယ်လို့ထိုင်ဝမ်အာဏာပိုင်တွေကပြောပါတယ်။ဒါဟာဒေသရင်းမှာတရုတ်ရဲ့ရန်လိုလှုပ်ဆောင်မှုတွေတိုးလာနေတဲ့အတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်ထိုနီဘလင်ကင်သတိပေးပြီးနောက်တနေ့မှာဖြစ်ပေါ်ခဲ့တာပါ။တိုက်လင်း18စင်းအပါအဝင်တရုတ်ဂျက်လင်းတွေဟာထိုင်ဝမ်ရဲ့ ADIZ လေကြောင်းကာကွယ်စုံတွေကိုဝင်လာတာကြောင့်ထိုင်ဝမ်ကာကွယ်ဝန်ကြီးဌာနကလည်းသူတို့ထွက်သွားအောင်သတိပေးချက်တွေထုတ်လင်းပြီးလင်းရင်တွေကိုစောင့်ကြည့်ခဲ့ရတာပါ။ဒါဟာဒီလာထဲမှာပဲ10ရက်မြောက်ဇက်တိုက်ကျူးကျော်ဝင်ရောက်ခဲ့တာဖြစ်ပါတယ်။ထိုင်ဝမ်ဝန်ကျင်အခြေအနေပြောင်းလဲအောင်တရုတ်ဘက်ကလည်းမကြိုးစားဘူးနဲ့ဒီလိုကြိုးစားမယ်ဆိုရင်ကြီးမားတဲ့အမှားကျူးလွန်တာမျိုးဖြစ်လာမယ်လို့တင်းနင်းနေနေကပဲအမေရိကန်နိုင်ငံဆိုင်ဝန်ကြီးဘလင်ကင်ကသတိပေးခဲ့တာပါ။ထိုင်ဝမ်ကိုတရုတ်နိုင်ငံနဲ့တတ်မှတ်တဲ့ One China ရဲ့အစိပ်ပိုင်းဖြစ်တဲ့တတ်မှတ်မှုကိုလက်မခံတဲ့ထိုင်ဝမ်သမ္မတဆိုင်ဝမ်က2016ရွေးကောက်ပွဲကနေတက်လာချိန်ကစပြီးတရုတ်နဲ့ထိုင်ဝမ်တို့ကြားတင်းမာမှုတွေတိုးလာနေတာပါတရုတ်နဲ့ထိုင်ဝမ်တို့ကြားတင်းမာမှုကအခုချိန်မှာအထွတ်တိတ်ကိုရောက်နေပြီလို့အမေရိကန်အရာရှိတွေကရောနိုင်ငံရေးတုံ့တက်သူတွေကပါသတိပေးနေပါတယ်မနစ်တုန်းကလည်းထိုင်ဝမ်ရဲ့ ADIZ လေကြောင်းကာကွယ်စုံတဲ့ကိုတရုတ်ဂျက်လေယာဉ်တွေကျူးကျော်မှုဟာအချိန်ပေါင်း380လောက်ရှိတယ်လို့ထိုင်ဝမ်အာဏာပိုင်တွေကပြောပါတယ်ဒီနှစ်အစပိုင်းမှာCOVID-19 ရောဂါဖြစ်ပွားမှုကြာဆင်းနေရကနေအခုဒီရောဂါကူးစက်မှုဟာသတင်း9ပတ်ဇက်တိုက်တိုးလာနေတယ်လို့ဒီရောဂါကြောင့်သေဆုံးမှုတိုးနေတာကလည်းသတင်း4ပတ်ရှိနေပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတနင်္လာနေ့ Geneva ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ
် In January and February the world saw 6 consecutive weeks of declining cases.We have now seen 7 consecutive weeks of increasing cases and 4 weeks of increasing deaths.
January and February လရမှာဒီမှာတော့ဒီယောဂကူးစက်မှုသတင်း6ပတ်လောက်ဇက်တိုက်ကျဆင်းနေရကနေအခုတော့ကူးစက်မှုတိုးလာနေတာသတင်း9ပတ်ဇက်တိုက်တွေ့နေရတယ်လို့သေဆုံးမှုတိုးနေတာကလည်းသတင်း4ပတ်လောက်ရှိနေပြီလို့ပြောပါတယ်။အာရှနဲ့အရှေ့လယ်ပိုင်းဒေသတွေနိုင်ငံအများပြားမှာဒီရောဂါဖြစ်ပွားသူအတော်တိုးလာနေတာဖြစ်ပြီးဒါဟာကမ္ဘာတစ်လွှာ COVID-19 ကာဝယ်ဆေးထိုးနှံပြီးသူတန်ပေါင်း980ရှိလာနေတဲ့ကြားကအခုလိုတိုးလာနေတာဖြစ်ကြောင်းလည်းပြောပါတယ်။ဒါလူမှုကျန်းမာရေးဆိုင်ရာအရေးယူဆောင်ရွက်မှုတွေမှာရှုပ်ထွေးမှုတွေနဲ့အတူပုံမှန်မလုပ်ဆောင်တာတွေကြောင့်အခုလိုကူးစက်မှုရောတိုက်ဆုံမှုပါတိုးလာတာပါ။ Coronavirus ကရောဂါတိုက်ခိုက်ရင်မှကာဝယ်ဆေးရဖို့ကအရေးကြီးတယ်မှန်ပေမဲ့ကာဝယ်ဆေးထိုးတာတစ်ခုတည်းနဲ့မလုံလောက်ကြောင်းနဲ့ပုံမှန်ဆက်ပြီးလှုပ်ဆောင်ဖို့လိုအပ်တဲ့လူချင်းခက်ခွာခွာနေတာနှာခေါင်းစီးတက်တာယောဂပိုးရှိမရှိစမ်းသပ်ဆစ်ဆေးတာပိုးရှိသူကိုခြေရခံတာလို့ကျန်းမာရေးဆိုင်ရာလိုက်နာလှုပ်ဆောင်မှုတွေမမေ့ချဖို့လည်းသတိပေးပါတယ်။အခုချိန်မှာနိုင်ငံအများပြားကအထူးကုသဆောင်တွေမှာလူနာတွေပြည့်ရှံနေပြီးသေဆုံးမှုတွေတွေ့နေရကြောင်းနဲ့ဒါရင်ဟာတကယ်တော့မဖြစ်ခင်ကနေရှောင်နိုင်တဲ့ကိစ္စမျိုးဖြစ်တာကြောင့်သတိထားကြဖို့လည်းနှိုးဆော်ပါတယ်။
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိပိုင်းဒိုမီတာ24 kHz 12.13 MHz ပိုင်းဒိုမီတာ40 kHz 8.13 MHz ပိုင်းဒိုမီတာ51 kHz 5859နဲ့ပိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒါကတော့အင်္ဂါနေ့မနက်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့တော်ခင်မျိုးသက်တို့ကကြီးညာပေးခဲ့ကြတာပါ။တော်သားရှင်တွေအခုနားဆင်နေရတဲ့ကျွန်တော်တို့ရဲ့ VOA အစီအစဉ်ကို burmese.voanews.com internet ဆိုင်ရနာမှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒေပိုင်နဲ့အထက်မှာပဲတွားရောက်နားဆင်နိုင်ပါတယ်။အခုချိန်ကစလို့သတင်းပေးပို့ချက်တွေကိုဆက်တိုက်တင်ဆက်ပါမယ်။ COVID-19 ကာကွယ်ဆေးထိုးပြီးကြောင်းတက်သေးခံမဲ့ vaccine passport တခု American တနိုင်ငံလုံးအဆင့်အနေနဲ့ဖန်တီးမှာမဟုတ်ဘူးလို့ Biden အစိုးရအဖွဲ့ကပြောထားပြီးခြီးသွားဖို့နဲ့အခြားလှုပ်ရှားမှုတွေအတွက်လိုအပ်တဲ့ကာကွယ်ဆေးထိုးပြီးကြောင်းတက်သေးကိုတော့ပုဂ္ဂလိကကုမ္ပဏီတွေကိုလှုပ်ဖို့တိုက်တွန်းထားပါတယ်။အမေရိကန်မှာအခုလိုကာကွယ်ဆေးထိုးပြီးကြောင်းတက်တည်ခံတဲ့စနစ်ဟာအငင်းပွားနေရတဲ့အကြောင်းရင်းကိုဘက်ဖီဝေဒကူဆာဝါရာကသတင်းပေးပို့ထားတာကိုကိုငင်းချန်းကပြောပြပေးပါပါခင်ဗျာ
။အော်တိုဘာလ2019ခုနှစ်ထဲကပိတ်ထားရတဲ့နယူးယောက်ယန်ကီအားကစားရုံကြီးမှာမေဂျာလိဘေ့စ်ဘောရာသီအစပထမဆုံးပြန်ကျင်းပမဲ့ပွဲအတွက်အားပေးသူပရိသတ်တွေတန်းစီနေကြတာပါ။သူတို့ဟာကိုရိုနာဗိုင်းရပ်စ်ကင်းစင်ကြောင်းတက်တည်ပြရမှာပါ။ကာကွယ်ဆေးထိုးပြီးတာ14ရက်ရှိပြီဖြစ်ကြောင်းဆာရွက်ပြရင်ရပါတယ်ဒါမှမဟုတ်ရင်တော့ဆေးစစ်တာခံရမှာပါလို့ပြောသွားတာပါ ဒီတစ်ပတ်တွင်နယူးယောက်ပြည်နယ်မှာကာဝယ်ဆေးထိုးပြီးတာသို့မဟုတ်ကိုဗစ်ဆေးဆစ်ပြီးလို့ကိုဗစ်ကင်းစင်ကြောင်းသက်သေပြမဲ့အခမဲ့အင်တာနက်ဆာမျက်နှာနဲ့ app ကို digital vaccine passport တစ်ခုအဖြစ်ဖန်တီးထားပါတယ်။နယူးယောက်မြို့တော်ဝန် Bill D. Blasio က
We've got to respect people's privacy.
လူတွေရဲ့ကိုယ်ရေးအချက်အလက်လုံခြုံမှုကိုလေးစားရမှာဖြစ်တယ်လို့စနစ်ကလည်းတိကျဖို့လိုအပ်ပါတယ်။လောက်ဆရာတွေအများကြီးထတ်ရှိပေမဲ့လည်းဒါဟာဖြည့်ရှင်းဤအစိတ်ပိုင်းတစ်ခုဖြစ်ပါလိမ့်မယ်
။ခရီးသွားလုပ်ငန်းတွေဖျော်ဖြေရေးနဲ့တခြားလုပ်ငန်းတွေမှာကာကွယ်ဆေးထိုးပြီးကြောင်း digital နီးနဲ့တက်တည်ခံတဲ့စနစ်ကိုတကမ္ဘာလုံးက public company တွေမှာသုံးနေကြပါပြီ။တရုတ်နဲ့အစ္စရေးနိုင်ငံတွေအပါအဝင်နိုင်ငံတော်တော်များများမှာတရားဝင်တနိုင်ငံလုံးလွှမ်းခြုံတဲ့စနစ်တစ်ခုကိုဖန်တီးထားပေမဲ့အမေရိကန်မှာတော့ဒါမျိုးလုပ်မှာမဟုတ်ပါဘူးအိမ်ပြတော်ပြောခွင့်ရဂျန်ဆာကီက
ဘဟုမှစုစည်းထားတဲ့ဖက်ဒရယ်ကာကွယ်ဆေးအချက်အလက်စင်တာဒေတာဘေ့စ်မျိုးဖြစ်လာမှာမဟုတ်တယ်လို့စီထိုးပြီးကြောင်းတက်တည်ခံမဲ့စနစ်တစ်မျိုးတည်းရှိရမယ်ဆိုတဲ့ဘဟုအစိုးရတတ်မှတ်ချက်လည်းရှိမှာမဟုတ်ပါဘူ
းကာကွယ်ဆေးထိုးပြီးကြောင်းတက်တည်ခံမဲ့ကိစ္စဟာအမေရိကန်မှာအငင်းပွားစရာကိစ္စဖြစ်ပြီးတော့တချို့ Republican ပြည်နယ်အုပ်ချုပ်ရေးမှူးတွေကဒါကိုတားမြစ်တဲ့အမိန့်တွေထုတ်ထားပါဗျ။ Vanderbilt တက္ကသိုလ်က Jeffrey Bennett က
Americans are often very
Megan တွေကဘိုးအစိုးရမှစူးစီးပြီးလိုရမယ့်ကိစ္စတွေကိုဆိုရင်အမြဲလိုလိုတန်ဖိုးရှိတတ်ကြပါဗျ။ဒါမျိုးဘိုးမှအားလုံးစူးစီးတဲ့ကိစ္စမျိုးကလွတ်လပ်မှုဒါမှမဟုတ်ကိုယ်ရေးကိုယ်တော်ကိုထိခိုက်တယ်လို့မြင်ကြပါဗျ
။ Public အဖွဲ့အစည်းတွေအနေနဲ့ကိုယ်ပိုင်ဖြည့်ရှင်းနည်းတွေဖန်တီးဖို့ Biden အစိုးရကတိုက်တွန်းနေပြီးအများပြည်သူအလွယ်တကူအသုံးပြုနိုင်အောင်ဖန်တီးဖို့အတွက်စံနှုန်းလမ်းညွှန်တွေပေးမယ်လို့ပြောထားပါဗျ။နိုင်ငံတွေအကြားခရီးသွားတဲ့အခါ vaccine passport ကာကွယ်ဆေးထိုးပြီးကြောင်းပြရမယ်ဆိုတဲ့ကိစ္စကိုလည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကကန့်ကွက်ပါတယ်။ WHO ပြောခွင့်ရ Margaret Harris ကကျွန်တော်တို့လက်ရှိအခြေအနေအရကာကွယ်ဆေးဟာကူးစက်မှုကိုတားဆီးနိုင်သလားဆိုတာမသိသေးပါဘူး။နောက်ပြီးကာကွယ်ဆေးကိုအခြေအနေအကြောင်းတစ်ခုခုကြောင့်မထိုးနိုင်တဲ့သူတွေကိုခွဲခြားဆက်ဆံခံရမယ့်အနေအထားတွေအပြင်မေးစရာတွေလည်းအများကြီးရှိပါတယ်လို့ပြောသွားတာပါလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ဖို့တက်တည်ခံမဲ့ကိစ္စဟာအသုံးဝင်ပေမဲ့လည်းကျန်းမာရေးပညာရှင်တွေကတော့လူတွေအများကြီးကာကွယ်ဆေးထိုးဖို့ကိုပဲတိုက်တွန်းနေပါတယ်ဗန်ဒါဘေးတက္ကသိုလ်ဆေးပညာဌာနကဝီလျံစတက်ဖနာက
ကာကွယ်ဆေးထိုးတဲ့သူတွေများလာလေလေ80ရာခိုင်နှုန်းကျော်ကိုရောက်သွားပြီဆိုရင်ဒီ vaccine passport တွေကိစ္စစိတ်ပူစရာမလိုတော့ပါဘူး
လက်ရှိမှာတော့အမေရိကန်20ရာခိုင်နှုန်းလောက်ပဲကာကွယ်ဆေးအပြည့်အဝထိုးထားပါဗျ။ဆေးထိုးခံဖို့နောက်တွန့်နေသူတွေလည်းရှိသေးတာကြောင့်လူအများစုရောဂါခံနိုင်စွမ်းအားရှိတဲ့အခြေအနေရောက်ဖို့စိန်ခေါ်မှုတွေလည်းအများကြီးကြံ့နေပါသေးတယ်ခင်ဗျာ
။ဒါကတော့ကိုငင်းချင်းတင်ဆက်ခဲ့တာပါ။စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာပြည်သူအများစုထောက်ခံနေတဲ့ပြည်သူ့လွတ်တော်ကိုယ်စားပြုကော်မတီ CRPH ကိုရောအာဏာသိမ်းဆေးအုပ်ချုပ်ရေးကောင်စီကဒေဘက်ကူမှအတိမတ်ပြုရမျိုးမရှိသလိုကန့်ကွက်စန့်ကျင်နေရမျိုးလည်းမရှိသေးဘူးလို့အင်အားအတောင်အတင်းဆုံးတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ကြီးဖြစ်တဲ့ UWSA ဝါတပ်ဖွဲ့က VOA ကိုပြောပါရယ် CRPH ကလည်းအားကောင်းတဲ့နိုင်ငံရေးအခင်းအကျင်းတွေဖန်တီးလာမယ်ဆိုရင် UWSA အဖွဲ့အနေနဲ့လည်း Federal တပ်မတော်လိုစုဖွဲ့မှုတွေမှာပါဝင်လည်းပွဲရှိတယ်လို့နိုင်ငံရေးလေးလာသူတွေကတုံ့ပြန်ကြပါရယ်ဒီအကြောင်းအပြည့်အစုံကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါရယ်ခင်ဗျာ
ဥချုပ်ကြီးရာပြည်ဥဆောင်တဲ့စစ်ကောင်စီရဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကပြီးခဲ့တဲ့သတင်းပတ်တည်း UWSA ဝါတပ်ဖွဲ့ရှိရာကိုတွားရောက်တွေ့ဆုံခဲ့တာပါသူတို့ဘာကြောင့်အာဏာကိုရယူခဲ့ရတယ်လဲဆိုတာကိုစစ်ကောင်စီဘက်ကလာရှင်းပြပေမဲ့ UWSA ဘက်ကတော့ဘာမှတုံ့ပြန်ဆွေးနွေးခဲ့ခြင်းမရှိဘူးလို့ UWSA အဖွဲ့ရဲ့ပြောခွင့်ရဦးညီရန်က VOA ကိုပြောပါတယ
်အာဏာသိမ်းပြီးနောက်ပိုင်းပေါ်တော့တပ်ကိုယ်စားလှယ်နဲ့ကျွန်တော်တို့ဒီဝါအဖွဲ့ဒါပထမဆုံးချိန်တွေ့ချင်းပဲဖြစ်တာပေါ့နော်ဒီခုနှစ်နှစ်တုန်းကတွေ့ခဲ့ကြတယ်တွေ့တဲ့နေရာကတော့ဒီနယ်ချားမတ်တိုင်ဝါကိတ်မှာပေါ့နော်ဒီမိုင်းပတ်ကိတ်လို့ခေါ်တော့ပေါ့နော
်ကျွန်တော်တို့ဖက်ကတော့ဘာမှတော့ဒီပြန်လဲပြမဆွေးနွေးတာတော့တွေ့တူတူတော့မရှိပါဘူးနော်အခုချိန်ထိကျွန်တော်တို့အနေနဲ့ပဲအဖွဲ့ကမှအတိအမှမပြုတ်သေးတယ်လို့ပဲအဖွဲ့ကမှလည်းကန့်ကွက်ဆန့်ကျင်တာလည်းမရှိပါဘူးနော်အဲလောလောဆယ်ဖြစ်ပေါ်နေတဲ့ကိစ္စရပ်တွေကျွန်တော်တို့တတိထားအာဆောင်ကြည့်နေစဲပါပဲပေါ့နော်။ဘာထုတ်ပြန်ချက်မှလည်းမပေးတယ်လို့ဘာတဘောထားမှလည်းကျွန်တော်တို့မပေးလို့ရပါဘူးနော်
။ဦးညီရန်ပြောသွားသလို UWSA ဝါတပ်ဖွဲ့ကဘယ်ဘက်မှရက်တည်မလဲဆိုတာဆုံးဖြတ်ချက်မချနိုင်သေးတာကဘယ်လိုအခြေအနေတွေကြောက်ပါလဲ။လက်နက်ကိုင်တိုင်းသားအရေးနဲ့ Federal ပြည်ထောင်စုအရေးလေ့လာရေးသားသူဂျာမနီနိုင်ငံကဆိုင်းဝမ်ဆိုင်းကအခုလိုသုံးသပ်ပါတယ်။
သူနဲ့မဟာမိတ်ဖွဲ့ထားတဲ့အဲ့ဒီတအားတို့အေအေတို့ကိုကတော့လက်ရှိနောက်မှာရှိတဲ့ကင်းစကောင်တို့တိုက်တာဟုတ် အခုဝင်ပြီးတိုက်တဲ့အဖွဲ့အစည်းဘွားလည်းသူက FBNCC ထဲမှာတော့ပါဆိုတော့ FBNCC ကိုဦးစီးဦးဆောင်လုပ်နေတာ UWS ဖြစ်လာဆိုတော့အဲ့တော့ UWS ကတော့ဘာတော့နီးနေတော့ပါနေပြီဒါပေမဲ့သူကအလုံးနဲ့အရင်နဲ့သူကမဝင်နေတာသူကအခြေအနေကြည့်နေတဲ့ဆိုတဲ့ပုံစံနဲ့သူကပေါက်နေတယ်နောက်တစ်ခုကလည်းအဲ့ဒီ CRPH ဖွဲ့စည်းမဲ့ National Unity ကဘောနဲ့စားဆောင်မှုသူတို့အခုချိန်ထိအားကောင်းလာမယ်လို့မယုံကြည်သေးလို့သူတို့စောင့်ကြည့်နေတဲ့အပိုင်းအဲ့ဒီအပိုင်းမျိုးလည်းသူကဖြစ်နေတာတကယ်လို့အားကောင်းလာရင်တော့သူတို့ဝင်မှာပါဆက်ဆက်ပြီးတွေးတော့တာအဲ့ဒီတရုတ်ကလည်းတော်ဝိုက်တော်နီနဲ့ပဲဖြစ်ဖြစ်တဲ့ရေသူကချုပ်ကင်ထားတဲ့ခြေကြတော့မလောက်တဲ့လို့ပြောလို့သူတို့မလောက်တာအဲ့ဒါဖြစ်နေတယ
် YouTube စေဝါခေါင်းဆောင်တွေနဲ့တာမန်ဝါတိုင်းသားတွေကြမှာနိုင်ငံရေးအမြင်ကွာခြားမှုရှိပြီးတစ်ချိန်မှာဝါပြည်သူတွေလိုလားချက်အတိုင်း YouTube စေခေါင်းဆောင်တွေက Federal တက်မတော်လို့အစုအဖွဲ့မှာပါလာလိမ့်မယ်လို့ American ပြည်ထောင်စု Kentucky ပြည်နယ်မှာနေတဲ့ကရင်တော်လှန်ရေးသမားတူဖြစ်သူဒေါက်တာမန်းမြင့်ဆိုင်ကမြင်ပါတယ်
ကိုဝါသူတို့လည်းသူတို့ဆုံးဖြတ်အပ်ခဲ့တယ်ဆိုတာမှန်တယ်လေသူတို့တော်ဝင်ကသူတို့ဝါပြည်နယ်ကပြည်သူတွေမထိတ်ခိုက်အောင်သူတို့ကာကွယ်ရမယ်တော်ဝင်ပဲသူတို့တက်ဒါပေမဲ့ဝါပြည်သူတွေကဘလို့သဘောထားလဲဆိုတာကိုလည်းသူတို့သုံးသပ်မှာပဲဝါပြည်သူတွေကိုယ်တိုင်ရဟိုပါတော်လိုက်ရေးကိုစိတ်ဝင်စားနေတာဒီစစ်တပ်ကိုလုံးဝမကြိုက်ဘူးဒါပေမဲ့တနေ့ပြည်တော်စုပေါ်လာရင်ဖက်ဒရယ်ပေါ်လာလို့ရှိရင်သူတို့ကလည်းပြည်내တစ်ခုဖြစ်ရမှာဝါလေအဲ့ဒါကိုတော့သူတို့တွေးဖို့ကောင်းတယ်ဟိုဖက်ဒရယ်အောက်မှာဆိုရင်သူတို့ကပြီးသက်ဒါကြတဲ့ပျော်ပျော်မြောက်မြောက်ဒီပေါ်ရေးနေဖြစ်သွားနိုင်တယ်အဲ့ဒါတော့သူတို့စဉ်းစားပေါ့ဒါသူတို့ဆုံးဖြတ်ရမယ်ကိစ္စလေဒါပေမဲ့ကိုမြင်တာတော့ကြာရနေရင်သူတို့လည်းပါလာမှာပဲ CRPH ပဲကနေ CRPH ကရှင်းရှင်းပြောရရင်အကုန်လုံးကိုဖက်ဒရယ်ပေးလိုက်မှာဒါဆိုလည်းဖက်ဒရယ်သက်သက်အာဏာမသိနိုင်အောင်ဘာမှလူမျိုးကြီးဝါဒဆိုတာလည်းကြောက်သွားမယ်အခုဆိုရင်အကုန်လုံးတစားတည်းဖြစ်သွားပြီအကုန်နားလည်သွားပြီဒီစစ်တပ်ဘလောက်တော်မှယုံညံ့တယ်ဆိုတာဘလောက်တော်မှဘူကျပြီးတော့အုပ်စိုးလဲဆိုတာဒီစစ်တပ်ရဲ့အခြေခံသဘောတရားမကောင်းမှုတွေကိုအကုန်လုံးနားလည်သွားပြီအဲ့တော့အကုန်လုံးတော်လာကြပါ့မယ်အဲ့အချိန်မှလည်းဝါပါလာပ
ါအကြမ်းဖက်ဖိနှိပ်မှုတွေကနေယုံထွက်နိုင်ဖို့နဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ဖို့အရေးမှာလက်နက်ကန်အင်အားစုတွေရဲ့အခန်းကဏ္ဍကအခုချိန်မှာတိတ်ကိုအရေးပါနေတဲ့အနေအထားဖြစ်တယ်လို့အမေရိကန်အင်ဒီယားနာပြည်နယ်မှာနေတဲ့မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာတင့်ဆွေကပြောပါတယ
် UWS ဟာတိုင်းရင်းသားလက်နက်ကန်ဖွဲ့တွေထဲမှာအင်အားအကြီးဆုံးအတောင့်တင်းဆုံးဖြစ်ပါတယ်ဒါကြောင့်လူလူကလည်းအားကိုးမြှော်ကိုကြတယ်တစ်ချိန်ထဲမှာအာဏာသိမ်းစစ်တပ်ဘက်ကလည်းတွားပြီးတော့သူတို့ပဲထောက်ခံမှုကိုပြောင်းမသွားဘူးသူကသွားပြီးစီယုံရစီယုံရတယ်ဒီချိန်မှာ UWSA ကအခုလိုကန့်ကွက်မှုရောထောက်ကွက်မှုရောမရှိဘူးသဘောမျိုးတင်ပြတယ်ဒီနေ့ကာလမှာလက်နက်မဲ့ပြည်သူလူထုကတကယ်စစ်မှန်တဲ့ပြည်သူလူထုကိုကိုးစားပြီးတဲ့နိုင်ငံရေးအားလုံးနဲ့သက်ဆိုင်တဲ့ပြည်တော်သူကြီးတိဆောက်ရေးမှာပါစေခြင်းနဲ့ပါသင်းကြတယ်လို့ကျွန်တော်ယူဆပါတယ်ဒီ CRPH ကလည်းတက်နိုင်ဆုံးစ조사အနေနဲ့ကာလာပေါ့နော်ဒါကြောင့်ဝအပါဝင်ပေါ့နော်ကျန်တဲ့စစ်တပ်ဘက်နဲ့အတူမှရက်နေတဲ့အဖွဲ့အစည်းတွေအားလုံးဟာပြည်သူလူထုနဲ့ပူးပေါင်းဆောင်ရွက်ကြလို့ရှိရင်ဒါဖက်ဒရယ်ပြည်ထောင်စုသို့မဟုတ်စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတိဆောက်ရေးမှာဒါမှအကောင့်နဲ့နိုင်ငံရေးထိုးနှက်ချက်ကြီးဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗ
ျဖေဖော်ဝါရီတနေ့စစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်း NCA အပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်စေဘွဲကလက်ရှိစစ်ကောင်စီနဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုရပ်ဆိုင်းထားမယ်လို့ကြေညာထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်တင်ဆက်ခဲ့ရပါ။အခုဆက်လက်နားဆင်ရမှာကတော့မြန်မာနိုင်ငံအတွင်းကဆန္ဒပြနေသူတွေရဲ့အကြောင်းကိုဆက်ပြီးပြောပြပေးမှာပါ။စစ်အာဏာရှင်ဆန့်ကျင်ရေးမှာတက်တက်ကြွကြွပါဝင်နေကြတဲ့လူငယ်အကြောင်းသားတွေကိုအာဏာပိုင်တွေဘက်ကဖမ်းဆီးမှုတွေအရှိန်မြှင့်လုပ်နေချိန်မှာတချို့ကတိမ်းရှောင်နေရတယ်လို့တချို့လည်းတိုင်းရင်းသားလက်နက်ကိုင်တွေရှိရာနေရာတွေအထိတွားရောက်တိမ်းရှောင်မှုကြိုးစားလာကြပါတယ်။ဒီအချိန်လေးကို VOE မြန်မာပိုင်းသတင်းတောက်မှအေးအေးမှာကတင်ပြပေးမှာပ
ါ။စေအုပ်ချုပ်မှုအပေါ်စန့်ကျင်တဲ့ဘိတ်တွေမှာဥဆောင်နေသူတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုအာဏာပိုင်တွေကလိုက်လံရှာဖွေဖမ်းဆီးနေတာကြောင့် ဒီပြန်လည်ပြီးမှဆွေးနွေးတာတော့ထွေထွေတူတူပဲအိမ်ဒီမှာမနေထိုင်ရတော့ပဲတင်းဆောင်နေကြပါတယ်ပြည်တွင်းမှာတင်းဆောင်ဖို့အခက်အခဲတွေရှိနေတာကြောင့်လုံခြုံတဲ့နေရာတွေမှာတွားရောက်ခုံလုံးဖို့ထိကြိုးစားလာကြတယ်ဆိုပြီးတက်ကြွလှူရှားတဲ့အကြောင်းတူတူကအခုလိုပြောပြပါတယ်
ဆန်းတယ်ပေါ့နော်ကျောင်းသားကောင်းဆောင်ကြီးအဲ့လိုပြလဲစပိတ်ကောင်းဆောင်ပေါ့နော်ဒါလေးကျောင်းသားကလည်းလိုက်ဆန်းတယ်နောက်ပြီးတော့အဲ့လိုဟိုပတင်းပေးတဲ့သူရှိတဲ့အခါကျလို့ရှိလို့ရှိရင်လည်းအဲ့လိုမျိုးနာမည်နဲ့သူတို့အင်္ဂလိပ်စာရင်းနဲ့လိုက်ဆန်းတာမျိုးတွေရှိတယ်အဲ့လိုမျိုးပြီးတော့အဲ့လိုဟိုအင်တာနက်ပေါ်မှာဟိုဘောနော်ဟိုနည်းနည်းလူသိနေရတဲ့သူတွေဆိုလို့ရှိရင်လိုက်
ဒီလိုရှိတော့အဲ့ဒါပေါ့ဖက်ပြီးဖို့အတွက်အဲ့လိုမျိုးပေါ့ဟိုတခြားဟိုအဲ့လိုမျိုးလေးဟိုလုံချုံအနေအထားနေမှာတွားပြီးခုလုံးမို့တဲ့လုံနေကြရရှင်နိုင်ငံတွင်းမှာလည်းရတဲ့နေနဲ့ဆက်အနာရှင်ကိုစန့်ကျင်သွားဖို့လူငယ်တွေကကြိုးစားနေကြတယ်လို့တချို့ကလည်းတိုင်းရင်းသားလက်နက်ကိုင်နေမြေတွေကိုတွားပြီးဆေးဟုတ်ချုပ်ရေးကောင်စီကိုပြန်တိုက်မယ်ဆိုတဲ့ရည်ရွယ်ချက်တွေလည်းရှိနေကြတာပါ ဒါပေမဲ့လက်နက်ကိုင်နေမြေတွေကိုတွားမဲ့လမ်းတွေမှာလည်းဒီအပိုင်းတွင်အစ်စစ်စေးတွေများပြီးဝန်ထမ်းထုတ်ခံထားရသူတွေပတ်မပါစစ်စေးရေးဂိတ်တွေမှာမှတ်ပုံတင်နေတဲ့တိုက်ပြီးစစ်စေးနေတာတွေလည်းရှိနေပါတယ်ပြည်တွင်းမှာစက်နေရင်အဖမ်းခံရမယ့်အခြေအနေမှာအဖမ်းခံရမယ့်အစားတိုင်းရင်းသားလက်နက်ကိုင်နေမြေတွေစီကိုတွားကြဖို့တချို့ကလည်းဆုံးဖြတ်ကြတာပါဒါပေမဲ့လမ်းခရီးမှာအခက်အခဲတွေတွေ့ကြုံ
ကျွန်တော်တိုင်းရင်းသားလက်နက်ကိုင်စီကိုတွားပြီးခိုးလုံကျွန်တော်လှုပ်ထားတယ်ဒါပေမဲ့လမ်းမှာဘာပုံနေနေဖြစ်နေတယ်အဲဥပ္ပါရီလည်းရှိတယ်စစ်စေးကိတ်တွေအများကြီးဖြစ်ပြီးတော့မှတွားရတယ်ဖုန်းကြီးဖုန်းတွေတချို့ပေါ့နော်ဟိုတချို့လမ်းမှာတွားနေတယ်ဖုန်းကြီးစစ်တာအဲ့လိုမျိုးအဲ့လိုမျိုးတွေလည်းရှိတယ်ဆိုတော့တွားဖို့ကအခုတိုင်းရင်းသားလက်နက်ကိုင်စီတွားဖို့ကအဲ့ဒါလမ်းမှာအခက်အခဲတော့ရှိတယ်ပေါ့နော်ကျမရဲ့တိုင်ချင်းတချို့လည်းအဲ့ဒီတိုင်းသားလက်နက်ကိုင်ရဲ့စခန်းကိုရောက်သွားပြီးတော့ဟိုကျမကြည့်ထားတယ်ပေါ့နော်အဲ့ဒါအခုထပ်သွားမယ့်သူတွေလည်းရှိရရှိ
ကရင်ပြည်နယ်ကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်ပြည်နယ်တွေမှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်နယ်မြေတွေစီကိုနီးစပ်ရအဆက်အသွယ်တွေနဲ့တွားနေကြတာပါကရင်ပြည်နယ်တွင်းက KNU တပ်မဟာအတီးတီးထိန်းချုပ်ထားတဲ့နေရာတွေမှာလည်းမြန်မာပြည်ရင်းကတက်ကြွလှုပ်ရှားသူတွေအကြမ်းမဖက်အာဏာဖီဆန်တဲ့လှုပ်ရှားမှု CDM မှာပါဝင်ကြသူတွေကိုခိုလုံဝင့်ပေးထားတယ်ဆိုပြီး KNU ခေါင်းဆောင်တွေကပြောပါတယ်ဒီအပိုင်းအတွင်းမှာတော့ပဲခူးကလေးတမူးစားတဲ့မြို့ကြီးတချို့မှာစစ်အုပ်ချုပ်ရေးကောင်စီကတနက်တွေနဲ့ပြစ်ခတ်မှုလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေကြောင့်ဆန္ဒပြလှုပ်ရှားမှုမှာပါဝင်ကြသူတွေအများအပြားတိုက်ဆုံခဲ့ကြရပါတယ်တချို့နေရာတွေမှာလည်းလူထုဘက်ကလည်းပြန်လည်ခုခံတိုက်ခိုက်မှုတွေကြောင့်စစ်ကောင်စီဘက်ကတိုက်ဆုံမှုတွေလည်းရှိနေတာပါအခုဆိုရင်တော့အာနာသိမ့်ပြီး2လကျော်အတွင်းစစ်ကောင်စီကပြစ်ခတ်မှုကြောင့်မြန်မာပြည်တဝမ်းလုံးမှာတိုက်ဆုံသူ900ကျော်ရှိသွားပြီဖြစ်တယ်လို့ဖမ်းဆီးထိန်းသိမ်းခံရသူ3000ကျော်ရှိနေကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း APP ကလည်းထုတ်ပြန်ထားပါတယ်ရှင
်ထိုင်းကြည်ဆိုင် VOA သတင်းတော့မအေးအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်မကြခင်မှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍနဲ့ဘလော့ဂါကဏ္ဍတွေကိုဆက်လက်တင်ဆက်သွားမှာပါအခုခါမှာတော့နိုင်ငံတကာသတင်းစာမျက်နှာတွေပေါ်မှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုမူရင်းအပေါ်မပြတ်ဦးကျော်စံတာကစူးစီးတင်ပြပေးမှာပါခင်ဗျာ
ပရဂျန်ဆာ post coup Myanmar could become a failed state and I think the now မြန်မာနိုင်ငံဟာ failed state လို့ခေါ်တဲ့ကြားရှုံးနိုင်ငံတစ်ခုဖြစ်လာနိုင်တယ်ဆိုတဲ့ကောင်းစင်နဲ့ world politics review ပါJoshua Katensing ရဲ့ဆောင်းပါးရကအဓိကအချက်လက်တွေကိုခြုံငုံပြီးမူရင်းအပေါ်မှာပြောပြလိုပါတယ်။အနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာသူ့ရဲ့အစိုးရအသစ်ကိုကမ္ဘာထိပ်တန်းဒီမိုကရေစီနိုင်ငံတွေကတဖြည်းဖြည်းအသိမ်းပြပြတာလိမ့်မယ်လို့မျှော်လင့်ရနိုင်တယ်။စံကျင်မှုတွေကိုလည်းပြေလောက်တဲ့အင်အားမစုံပဲထိန်းထိန်းသိမ်းသိမ်းတိုင်ကျွယ်ခဲ့သလိုတရင်သားလက်နက်ကိုင်အဖွဲ့အစည်းချို့ရထောက်ခံမှုကိုလည်းရရှိလာလိမ့်မယ်လို့မျှော်လင့်ခဲ့တဲ့ဆိုပြီးစာရေးထားပါတယ်။ခြနာပြမှုတွေကိုထိနိုင်သိမ်းရဖြစ်လာတဲ့နှစ်လကြာနောက်ပိုင်းမှာတော့တက်မတော်အနေနဲ့နှိမ့်ကွမှုအချိန်မြင့်လာခဲ့တယ်။ဒါကြောင့်ဒါဇင်နဲ့ကြီးရဲကလေးတငယ်တွေအပါအဝင်သေဆုံးရသူ900မကရှိလာပြီး3000နီးပါးဖမ်းဆီးခံထားရတယ်လို့ဆိုပါတယ်။ဆန္ဒပြသူတွေဘက်ကလည်းအမှုအနည်းနဲ့ဆန့်ကျင်ဆန္ဒပြရတာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုတွေကိုမခံမရထိုင်ဖြစ်လာပြီးလောက်လေးကွာလို့လေစနတ်တို့စားရရရလက်နဲ့တွေကင်ဆွဲပြီးတော့ခုခံလာကြတယ်လို့ပြောပါတယ်။အစကတည်းကတိုင်းရင်းသားအင်အားစုနဲ့ဆက်ဆံရေးသိမ့်မကောင်းခဲ့တဲ့မြန်မာနိုင်ငံမှာပြည်တွင်းစစ်မှုဟာပိုပြီးတောက်လွန်လာနိုင်တယ်လို့ဆိုထားပါတယ်စစ်တပ်ဟာတရုတ်နဲ့ရုရှားတို့ကလွယ်ပြီးထောက်ခံမဲ့သူလည်းမရှိပါဘူး စန်တမန်ဒူရဲ့ကြောစရာအရာဆိုရင်မြန်မာနိုင်ငံရဲ့အခြေအနေဟာဆီးရီးယားပြည်တွင်းစနစ်တူရယ်ပူဂျိုဂျီမြောင်းလင်ဟာဆီးရီးယားအာဏာရှင်အယ်အစဒ်လိုပဲစုကူကိုကာကွယ်ဖို့အတွက်တိုင်းပြည်ကိုဖျက်ဆီးနေတယ်လို့ပြောကြောင်းဒီအရာတွေကိုကိုကဖော်ပြထားပါတယ်အခုခါမှာတော့စစ်တပ်ရောစနစ်ပြတ်သူတွေဘက်ကပါအပြတ်တတ်နိုင်မဲ့အခြေအနေမတွေ့ရပါဘူးသူကြောင့်စီးတဲ့ထိတိုက်တွန်းမှုကဆက်လက်ဖြစ်နေလိမ့်မယ်လို့ထင်ထားပါတယ်ဒီလိုနဲ့အတွန်းရှည်လာတဲ့မြန်မာပြည်တွင်းစစ်ဟာအင်ဂျီနိုင်ငံတွေကိုပါထိပါစေနိုင်မယ်။ငွေကြေးစနစ်ပြတ်သုံးစားသောက်ကုန်စည်းတဲ့စီးရဲနံပါတ်အနှဘေးကျုံကိုဗစ်ရောဂါကူးစက်စားတဲ့ကြေကြေပြန့်ပြန့်ပြဿနာတွေနဲ့ကြုံတွေ့နေကြတဲ့မြန်မာပြည်ကလူတွေဟာအင်ဂျီထိုင်းဘင်္ဂလားဒေ့ရှ်အိန္ဒိယတရုတ်နိုင်ငံရဲ့တစိပ်ပြည်သားတို့ကိုပါထိခိုက်စေမှာဖြစ်တဲ့အခုအချိန်မှာတော့နိုင်ငံတကာအသံအနေနဲ့မြန်မာကောင်းဆောင်တွေကိုဖိအားပေးတာကအဓိကလွတ်နေကြတယ်အင်ဂျင်နိုင်ငံတွေကလည်းပဲတစ်ဖက်ကဝင်ရောက်ဆွဲဖက်လာမဲ့အခြေအနေကိုမတွေ့ရသေးပါဘူး။အဲတကယ်လို့သာဝင်ရောက်ဆွဲဖက်လာမယ်ဆိုရင်တော့အချိန်ကစီးရီးကာလမှာအစ်တောင်အာရှကုမ္ပဏီမိုင်းနိုင်ငံတွေကြုံခဲ့ရတဲ့မျိုး proxy war အင်အားကြီးနိုင်ငံတွေတစ်ဖက်တစ်ချက်နောက်ွယ်ကကျုပ်ကင်ထားတဲ့ပြည်တွင်းစစ်မြေပြင်ဖြစ်လာနိုင်တယ်လို့ရေးသားထားပါတယ်ခင်ဗျ။စပီးထုံထုပ်ပြောပြခြင်းနဲ့ဆောင်းပါတစ်ပုဒ်ကတော့ Burma heads for violent chaos and civil war. What can be done?မြန်မာနိုင်ငံအဖျော်ဖျဲအကြမ်းဖက်မှုနဲ့ပြည်တွင်းစစ်ဆီးဥတည်နေပြီးဘာလို့ကြမလဲဆိုရဲခေါင်းစဉ်နဲ့ The American Spectator မှာ Doug Bendow ရေးတဲ့ဆောင်းပါးဖြစ်ပါတယ်ထင်ရပြင်ရခက်တဲ့စစ်တပ်နဲ့အလျှော့မပြေးတဲ့ပြည်သူတွေနောက်ဆုံးတွေ့ကြရင်ရလကတော့ပြည်တွင်းစစ်ပဲဖြစ်မယ်လို့စသရှိပြီးမြန်မာနိုင်ငံရဲ့အခြေအနေကိုအသေးစိတ်ရှင်းပြပါတယ်အဲဒီနောက် American ပြည်ထောင်စုနဲ့တခြားဒီမိုကရေစီနိုင်ငံတွေဘာလို့ကြမလဲစစ်စွန်းနှင်းများစွာအထူးကြံလာခဲ့တဲ့မြန်မာစစ်တပ်အတွက်ဒီပလိုမေစီဟာမဟာဆက်ဘူးလို့ဆိုပါတယ်။စီးရီးနီလန်လည်းပဲမဖြစ်နိုင်ဘူး။မြန်မာပြည်သူတွေအတွက်အမေရိကန်တွေကစိတ်မတိုက်လို့ဘူး။အမေရိကန်ရဲ့လူငယ်ရေးကိုထိခိုက်နေရလည်းမဟုတ်ဘူး။အဲဒါမဲ့တစ်ခုဖြစ်နိုင်တာကတော့ပြည်သူတွေကိုနှိမ့်ဆက်တဲ့လက်နက်ပြထားစီးရဲနေရာတွေကို drone နဲ့ပစ်မယ်ဆိုရင်တော့ဖြစ်ကောင်းဖြစ်နိုင်တယ်လို့ရေးထားပါတယ်။တကယ်တမ်းဆက်လို့ဆရာကတော့စီးပွားရေးတံခတ်မှုပဲဖြစ်တယ်မြန်မာစစ်တပ်ဟာအမေရိကန်နဲ့ဥရောပရဲ့ဒဏ်ခတ်မှုကိုသိမ့်မဟုခဲ့ပေမဲ့ပြည်သူတွေကိုမထိခိုက်စေပဲစစ်တပ်ရဲ့အရင်အမြစ်တွေကိုခန်းကျောက်သွားအောင်ဆက်လုပ်စင်တယ်လို့ဆိုပါတယ်။ဥရောပသမဂ္ဂနဲ့ပေါင်းပြီးကုလသမဂ္ဂရဲ့လက်နက်ရောင်းချမှုတားဆီးကိုထောက်ခံစင်တယ်။တရုတ်နဲ့ရုရှားတို့ကကန့်ကွက်နိုင်ပေမဲ့မြန်မာပြည်သူတွေရဲ့ဒေါသထွက်တုံ့ပြန်မှုကိုအဲ့ဒီနိုင်ငံရင်ဆိုင်ရလိမ့်မယ်လို့လည်းရေးထားပါတယ်။ဒါပြင်အမေရိကန်အနေနဲ့တရုတ်ကိုမြန်မာနိုင်ငံကတွန်းထုတ်ဖို့ငါတို့မယူရဘူးဒါမှမဟုတ်မြန်မာနိုင်ငံအစိုးရစစ်တခုရဲ့အောက်မှာတရုတ်တို့ရဲ့စီးပွားရေးလုပ်ရက်တွေကိုအမေရိကန်ကအစားထိုးနေရယူဖို့လည်းအစီအစဉ်မရှိဘူးဆိုတာကိုပြောပြီးတရုတ်ကိုနှာချတင်တယ်နောက်ဆုံးအနေနဲ့ကတော့အမေရိကန်ဟာအိန္ဒိယနဲ့ဂျပန်တို့ကိုလည်းရုပ်ဆွားအဆုံးလူများအပြားပေါ်မှာမြန်မာစစ်တပ်အကြမ်းဖက်နေမှုကိုရပ်တန့်အောင်ဖိအားပေးဖို့တိုက်တွန်းနေတယ်လို့ဆိုပါတယ်မြန်မာပြည်သူတွေကတော့နှစ်ပေါင်း60ကျော်အတိဒုက္ခရောက်ခဲ့ရပြီးဖြစ်ပေမဲ့အခုလက်ရှိမှာတော့ရခိုင်ကတဲ့အခြေအနေပုံမှုဆိုးရွားလာနိုင်တယ်တိုင်းပြည်ဖျော်ဖျက်ဖြစ်သွားလိမ့်မယ်လို့ရေးသားထားပါတယ်ခင်ဗျာစာရေးသူဒေါက်ဘန်ဒေါက်ဟာကတ်တိုအင်စတီကျူရဲ့အကြီးတန်းသူတွေတူဖြစ်ပြီးအမေရိကန်သမ္မတရော်နယ်ရီဂန်လက်ထက်ကအထူးလက်ထောက်တူဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်
ဒီ American တဲ့ရုပ်တံတဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့ Line to Meter တို့အပြင်စမတ်ရိုဗီယိုမြန်မာပိုင်းအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီစမတ်ရိုရဲ့အင်တာနက်ဆာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ Siphon Link ဖြစ်တဲ့ 8473748.info ဆိုတဲ့ web link ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ viewing မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါ့ပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် viewing မြန်မာပိုင်း YouTube လိပ်စာက youtube.com/viewingbamisechannel ဖြစ်ပါတယ်စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ် YouTube ဆောင်မြင်တာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့ဆောင်မြင်တာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabermese ဖြစ်ပါတယ်စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ်အသံနဲ့ ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ချင်တယ်ဆိုရင်တော့ soundcloud.com/voaburmese ဖြစ်ပါတယ် VOA American တန်ရုပ်တန်တဲ့ Radio ထုတ်လွှင့်ချက်တွေကို
မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမည်ကြိုးပမ်းနေပါတယ်ရှင်။နိုင်ငံတကာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းသတင်းဆောင်မှတွေကိုဥကြော်စံတာတင်ဆက်သွားတာပါ။ VOA မြန်မာရဲ့ရေဒီယိုအစီအစဉ်ကိုလိုင်းတူမီတာ30နှင့်48ဒေဟဲ့ရှိတူကနေတိုက်ရိုက်ဖမ်းယူနားဆင်နေတယ်လို့ VOA Facebook ရဲ့စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုခါမှာတော့အပတ်စဉ်ကဏ္ဍတွေကိုစပြီးတင်ဆက်မှာပါစစ်အာဏာသိမ်းတာကိုစတင်တဲ့တပိတ်ကိုသွေးထက်တန်ရုံနှိမ်နှင်းပြီးစိတ်အုပ်ချုပ်ရေးကျင့်သုံးနေတဲ့လှိုင်းတရာမှာစက်ရုံတချို့အလုပ်တွေပြန်လဲပတ်နေပါပြီနေပြန်တဲ့အလုပ်သမားတချို့ရန်ကုန်ကိုပြန်လာပြီးအလုပ်ဆင်းနေပေမဲ့လည်းလုံခြုံရေးစိုးရိမ်နေရသလိုအနာဂတ်အလုပ်အကင်အာမခံချက်က
တင်ပြထားပါတယ
်။ဆိုင်ရမှာစီယုတ်ချုပ်ရေးဖြစ်နေပြီးတော့အဲစီယုတ်ချုပ်ရေးအဲစတင်ပြီးတော့ကျင်ညာတဲ့အဲ14ရက်နေ့ညကစပြီးတော့အာကျင်ညာပြီးတဲ့နောက်မှာ15 16မှာအလုပ်သမားတွေကနေရက်ကိုခွင့်ပြုယူပြီးတော့ပြန်သွားတာမျိုးရှိတယ်သူစက်ရုံပိတ်သွားတာမျိုးရှိတယ်အခု3လပိုင်းအကုန်မှာပြန်လည်ပြီးတော့အလုပ်ခွင့်တာမျိုးရှိတယ်ရှိလာတဲ့အပေါ်မှာအလုပ်သမားတချို့အလုပ်သမားတွေကလည်းပြန်လာပြီးတော့လုပ်ငန်းတွေဟိုအနေပြန်ပြီးတော့လက်ပတ်နေတာမျိုးတွေရှိပါဟုတ်ကဲ
့ဟုတ်ကဲ့အဓိကဘလို့စက်ရုံတွေပြန်လည်ပတ်နေပါလဲရှင်
အဓိကကတော့ဟိုဒီအထည်ချုပ်ပေါ့နော်အထည်ချုပ်စက်ယုံတွေကတော့တော်တော်များများလက်ပတ်တာကိုကျွန်တော်တို့တွေ့ရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆွေးနွေးခံရောက်တော့ဒါဝယ်လက်ကတော့ရှိနေတယ်ဆိုတဲ့သဘောပေါ့နော်သူတို့ကတော့ဆက်ပြီးတော့အလုပ်ဖြစ်နေတာပေါ့ဘလို့ပုံစံမျိုးလို့သုံးသပ်ပါတယ်
အဲ့ဒီမှာကပြောရမယ်ဆိုလို့ရှိရင်အာကျမတို့လက်ရှိတည်တဲ့အခြေအနေအရကြတော့တချို့စက်ယုံတွေကကြတော့ရှိပြီးသားအော်ဒါတွေကိုဖြတ်နေတာတဲ့ဖြတ်တာဖြတ်တာပေါ့နော်အော်ဒါတွေအပြီးသက်ဖြတ်တယ်ဖြတ်ပြီးတော့ချုပ်နေတာမျိုးတွေကျမတို့တွေ့ရတယ်တချို့ကကျတော့အော်ဒါမရှိတာကိုလည်းကျမတို့တွေ့ရတယ်ပေါ့နော်အဲတချို့ကကျတော့လည်းဟိုရှိတာလေးကိုအရင်ဒါလေးကိုပြအောင်ချုပ်ပြီးတော့ပေးဖို့လိုတယ်နောက်အော်ဒါတွေမရှိဘူးစက်ယုံတော့ပိတ်ဖို့အခြေအနေရှိတယ်ဆိုတာမျိုးတွေလည်းဟိုကျမတို့ကြားရတယ်လုံးဝကြီးအော်ဒါတွေကောင်းပြီးတော့ချုပ်နေရတယ်ဆိုတဲ့စက်ယုံမျိုးတော့ကျမတို့မကြားရဘူးပေါ့နော်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့လက်ရှိမှာရောဒီအလုသမားတွေရဲ့အလုအကန်အာမခံချက်ပေါ့နော်ဟိုမမိုးဆန္ဒမြင့်တို့ဘလို့များသုံးသပ်ပါတယ်ရှင
်သုံးသပ်ရမယ်ဆိုလို့ရှင်တော့ဒီချိန်မှာကတော့ဘာမှလုံးလို့မရတဲ့အခြေအနေပဲပြောလို့ရမှာဥပဒေတွေရှိတော့ဟိုလိုက်နာခြင်းမလိုက်နာခြင်းကသူတို့ရဲ့အပေါ်မှာပဲမှုတည်နေတာလေအခုဥပမာပြောရလို့ရှိရင်အလုသမားတွေကဥပဒေပါခွင့်ရက်တွေရှိတယ်အဲ့ဒီခွင့်ရက်တွေကိုသူကယူပြီးတော့အာဆိုရင်အလုံချုံရေးကြောင့်အလုံနာခြင်းတောင်မှအလုရှင်ကမပေးဘူးမပေးဘာမှလွတ်လို့မရအောင်အလုမလိုက်ထုတ်မယ်ဆိုတဲ့အရာမျိုးပေါ့ဒါကတော့အနည်းဆက်ဆုံးအခြေအနေပေါ့အဲ့တော့ဟိုတကယ်လို့ဒီအလုသမားတွေအနေနဲ့ကသူတို့ရဲ့ရပိုင်ခွင့်နဲ့ယူမယ်ဆိုရင်တော့အလုရှင်တွေကမပေးတဲ့အခြေအနေမျိုးဒီဖြစ်ပေါ်နေတဲ့အခြေအနေပေါ်မှာမူတည်ပြီးတော့အခွင့်အရေးကိုရတဲ့အခွင့်အရေးကိုကောင်းကောင်းသုံးချပြီးတော့အလုပ်သမားတွေကိုဖိနှိပ်နေတဲ့အခြေအနေမျိုးတွေမှာကပြောရမယ်ဆိုလို့ရှိရင်ဘယ်အလုပ်သမားတွေကိုဘယ်အရာမှလက်ရှိအခြေအနေမှာအကာအကွယ်မပေးနိုင်တဲ့အခြေအနေမျိုးတွေလို့တော့ကျွန်တော်တို့ကမြင်တယ်ဒါကြောင့်ကျွန်တော်တို့အလုပ်သမားတွေကအမြဲတမ်းလည်းဖိနှိပ်ခံအခြေအနေမျိုးနဲ့အစဉ်ရဆက်နေလာခဲ့ရတယ်အဲ့တော့ဟိုအခုလိုအခြေအနေဆိုလို့ရှိရင်ပိုဆိုးတဲ့အခြေအနေမျိုးကျွန်တော်တို့အလုပ်သမားတွေကတကယ်ကိုရင်ဆိုင်နေရတယ်အဲ့တော့အလုသမားတွေအတွက်ကိုအကာအကွယ်ပေးနိုင်မဲ့အခြေအနေမျိုးတွေရတယ်ဘာလို့မှကျမတို့လက်ရှိမှာမတွေ့သေးဘူးပေါ့နော်အဲဒါကြောင့်ကျမတို့အလုသမားတွေကတော့ဟိုအခြေအနေပေါ်မှာမူတည်ပြီးတော့ပေါ့ခါးစီးပြီးတော့ခံရမဲ့အခြေအနေမျိုးတွေကိုပဲဟိုရဲရဲရင်းရင်းရင်ဆိုင်ပြီးတော့ပဲခံရမဲ့အခြေအနေမျိုးတွေပဲကျမတို့ကမြင်နေရတော့မှာပေါ့နော်ဟုတ်ကဲ့
ဒီလှိုင်းသားရရွှေပြည်သားတွေကဆက်ယုံတွေမီးလောင်နေတဲ့ကိစ္စတွေအပေါ်မှာရောဟိုဒီတမကအဖွဲ့တွေမမိုးဆန္ဒမျိုးလို့အလုသမားကြီးဆောင်ရွက်သူတွေဘက်ကဘာများပြောလို့ရပါသလဲဒါတွေကဘာဖြစ်နေတာပါလဲ
အခုကျမတို့အဲ့ဒီဟိုလိုင်းတရားဖြုတ်ခွင်းပြီးနောက်မှာတော့ဒီလိုင်းတရားရှိပြီးသားမာဒီစက်ယုံမီးလောင်နဲ့တရင်ပို့စ်တွေကိုတော့ကျမတို့တွေ့ရမြင်ရတယ်ပေါ့နော်မြင်ရတယ်ဒါပေမဲ့ဒီမီးလောင်မှုနဲ့ပတ်သက်ပြီးတော့ဟိုဟာဒီကျမတို့အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ဒါကျမတို့ကဒီတောင်းနေတာဟုတ်ပဲဟိုတွေ့နေနေရတဲ့အခြေအနေပေါ့ဒီမီးလောင်ကျွမ်းမှုကဟာဘာကြောင့်ဖြစ်တည်လာတ
ဒီအလုတ်သမားတွေအနေနဲ့ခုပြန်လာကြတယ်တချို့တော့ပဲပြန်လာပြီးတော့ဒါအလုတ်ကန်ဆုံးရှုံးမဲ့ရေဆိုးရင်ချက်လဲပါနိုင်တာပေါ့နော်ပြန်လာပြီးတော့အလုတ်လုပ်ကြတယ်ဆိုတော့သူတို့ရဲ့ဒီလုံခြုံရေဆိုးရင်ချက်ရောရှိပါသလားသူတို့ဘယ်လိုခံစားနေရပါသလဲလက်ရှိပေါ့
ဟုတ်တယ်မအဲဒီအဓိကတော့ပေါ့နော်ဒီလက်ရှိနိုင်ငံယာမနီနေရတဲ့ရွှေပြောင်းလုံသမားတွေကပိုးကလည်းပုံမှန်ဝင်ဝင်ရှိမှာပဲသူတို့ရဲ့နေရေးစားရေးကရွှေရက်တည်နိုင်မယ်မိသားစုရဲ့နေရေးစားရေးရတဲ့ရက်တည်နိုင်မယ်အခြေအနေရှိတာ။နောက်တစ်ခုကလည်းအလုတ်ကိုင်းတဲ့ပတ်သက်ပြီးတော့ကလည်းအလုတ်ကရဖို့ကမလွယ်ဘူးတဲ့အခြေအနေမျိုးတွေမှာသူတို့ရဲ့လက်ရှိဟိုဟာပေါ့ဟိုအလုတ်တွေတည်နေဖို ไปปั้นใส่ยามาเจ้าอยู่หมู่ดิเนี่ยโรงงานတွင်ကိုစင်းနေတာမျိုးကျွန်တော်တို့မတွေ့ရဘူးသူတို့မှအနေရည်ခြားရရနေပြီးတော့သူတို့မှဒီအခက်အခဲတွေခြားရရနေပြီးတော့ဟိုစိတ်ပိုင်းဆိုင်ရာမှာကြောက်ရွံ့မှုတွေနဲ့လုပ်ငန်းတွင်တွားနေတဲ့အခြေအနေမျိုးတွေပဲကျွန်တော်တို့တွေ့ရတယ်ပေါ့နော်အဲ့တော့အဲ့မှာကတော့အဓိကတော့ကျွန်တော်တို့သိရတာကလုံခြုံရေးနဲ့ပတ်သက်ပြီးတော့ဖယ်ရီကားတွေနဲ့ပေါ့နော် how with
ခုနားဆင်ခဲ့ရတာကတော့မတ်တင်ကြီးထက်တင်ဆက်တဲ့သတင်းဘက်စီးပွားရေးကဏ္ဍဖြစ်ပါတယ်။အခုခါမှာတော့တောင်ကိုရီးယားနိုင်ငံမှာဒီမိုကရေစီရရှိရေးလှုပ်ရှားမှုအတွက်အထင်ကရဖြစ်တဲ့တော်လှန်ရေးတချင်းတပုတ်ကိုအများလေးစားခံရတဲ့အနုပညာရှင်20ကျော်ကမြန်မာပြည်သူတွေအတွက်တီးဆိုပေးထားကြပါတယ်။ဒီမိုကရေစီတောင်းဆိုနေကြတဲ့မြန်မာပြည်သူတွေရဲ့ရုန်းကန်ပေးဆပ်မှုကိုစာနာနားလည်တဲ့အနေနဲ့တောင်ကိုရီးယားအနုပညာရှင်တွေစုပေါင်းတီးဆိုထားကြတဲ့အကြောင်းကိုမတ်စုမြင့်မောင်ကတင်ပြပါလိမ့်မယ်။
တောင်ကိုရီးယားနိုင်ငံရဲ့ဒီမိုကရေစီရဲ့လှုပ်ရှားမှုအတွင်းမှတည်ဆူခဲ့ကြတဲ့အထင်ကရတော်လှန်ရေးတချင်းကိုကိုရီးယားအနုပညာရှင်တွေကမြန်မာပြည်သူတွေအတွက်တည်ဆူနေကြတာဖြစ်ပါတယ်။ကုန်ရှိန်၊နာမည်၊ကြော်ကြားမှုအချက်တခုမှမချမ်းမဲ့ဘဝကိုဆွန့်ပြီးအသက်ရှင်နေတဲ့ဆက်ပြီးပေးဆက်တိုက်ပွဲဝင်သွားမယ်လို့ကတိပြုပါတယ်။ဒီရုံးကံမှုကိုနှစ်ပေါင်းကြာတဲ့အထိရေမြေတွေကတက်တည်ပြုနေကြလိမ့်မယ်။ပြန်လည်နိုးထလာတဲ့ဝိညာဉ်တွေကငါတို့ဆက်ပြီးချီကျက်နေတယ်၊ရုံရုံကြည်ကြည်နဲ့နောက်ကလိုက်ခဲ့ကြပါလို့ရှေ့ကအော်ပြောနေကြတယ်။ငါတို့ဆက်ပြီးချီတက်နေတယ်ရေယုံကြည်ကြည်နဲ့နောက်ကလိုက်ခဲ့ကြပါလို့အထိပ္ပယ်ရတဲ့စာသားကိုတည်ဆူနေကြတာဖြစ်ပါတယ်ရဲဘော်ရဲဘက်တွေကြာဆုံးသွားပြီမဲ့ကျွန်ုပ်တို့အလံတွင်ထူထားဆဲဖြစ်ပါတယ်ဒီမိုကရေစီရတဲ့အထိမရင်းမရိုင်းဆက်လက်ကြိုးစားသွားကြမယ်ကြဆုံးသွားသူတွေကြောင့်ဒီမိုကရေစီမရရအောင်ဆက်လက်တိုက်ပွဲဝင်မဲ့စိတ်တွေပို့ပြီးတော့ရှင်တန်ခိုင်မြဲစေပါရစေ။ဒ ဒီဆုံးသွားသူတွေအတွက်တိုင်းပြည်အတွက်ဆက်ပြီးတော့ချီးတက်သွားကြမယ်လို့အဓိပ္ပာယ်ရတဲ့ဒီသတင်းဟာတောင်ကိုရီးယားနိုင်ငံဒီမိုကရေစီနိုင်ငံဖြစ်လာစေတဲ့ဒီမိုကရေစီရဲ့လူမှုအောင်ကြောင်းမှုမှာအင်မတန်မှအရေးပါတယ်သမိုင်းဝင်သတင်းတစ်ပုဒ်ဖြစ်ပါတယ်အခုမြန်မာနိုင်ငံကဆက်ရနာရှင်စံကျင်နေကြတဲ့မြန်မာပြည်သူတွေကိုမြင်တွေ့တဲ့အခါသူတို့ရဲ့စူးစမ်းရှုံးကန့်မှုကိုပြန်လည်အမှ Okata, Songyan Huiga, Fio Imyama Wango, Kulu Piovare.
Imuryan Hengzingo. Marching for Our Beloved is a song dedicated to the struggles and sacrifices of Gwangju citizens in May 1980.
Marching for Our Beloved Suratachinha, Tanguach Sekune Milarunga, Guanju Muma, Pikere, Seranashan Sanjane, Democracy, Unjomuma, Pau and Lusha Gedri, Pisa Kajaduri, Computare the Chin Pibare. Three and Lusha Pisamurija, Tanguriaha, Aku Democracy Nanga, Pilagaraba. The Chin Devega, Democracy Banda and Yaude Tiki Satua Melu, Jasondore Yevo Yevadugu, Chanyede Duriga, Greedesta, Pure the Chin Pibare.
အခုမြန်မာနိုင်ငံမှာဒီမိုကရေစီရေးကျိုးပန်းနေကြတဲ့မြန်မာပြည်သူတွေကိုကျွန်တော်တို့လေးစားတယ်သူတို့နဲ့အတူကျွန်တော်တို့တသားတဲ့ရည်တည်တယ်ဆိုတာကိုပြသခြင်းတဲ့အတွက်ဒီတဲ့ချင်းကိုသူတို့အတွက်စုခဲ့ကြတာဖြစ်ပါတယ်လက်ရှိဒီမိုကရေစီနိုင်ငံဖြစ်တဲ့တောင်ကိုရီးယားနိုင်ငံဟာအရင်ကဒီမိုကရေစီရရှိအတွက်နှစ်ပေါင်းများစွာခက်ခဲခဲခဲတိုက်ပွဲဝင်တောင်းဆိုခဲ့ကြရတာဖြစ်ပါတယ်တောင 1980 မေလမှာဖြစ်ခဲ့တဲ့ဂွမ်ဂျူလူလူအောင်ကြွားမှုကြီးဖြစ်ပါတယ်။1980မေလ17ရက်နေ့တုန်းကဂွမ်ဂျူမြို့မှာဒီမိုကရေစီတောင်းဆိုတဲ့တက္ကသိုလ်ကျောင်းသားတွေကိုစစ်အာဏာရှင်သမ္မတချန်တူးဝမ်ရဲ့တပ်တွေကရရက်ဆက်ဆက်နှိမ်နင်းခဲ့တာကလည်းလူလူတွေပါပါဝင်တဲ့အောင်ကြွားမှုကြီးဖြစ်ခဲ့တာပါ။ဒီလူလူလှုပ်ရှားမှုကြီးအတွင်တပ်တွေဖြိုခွဲပစ်ခတ်နေချိန်မှာကိုဆန္ဒပြကြသူတွေကဒီသတင်းကိုတည်ဆုံနေကြတာဖြစ်ပါတယ်။ဂွမ်ဂျူလှုပ်ရှားမှုမှာ2000ထက်မနည်းတည်ဆုံတယ်လို့သမိုင်းပညာရှင်တွေကပြောပါတယ်
။ This song is a protest song sung by democratic citizens, students and workers of the Republic of Korea.
ဒီသတင်းဟာတောင်ကိုရီးယားမှာ1980ပြည်နှစ်မေလတုန်းကစစ်တပ်ရဲ့ဖိနှိပ်ဖြိုခွင်းမှုခံခဲ့ကြရတဲ့ဒီမိုကရေစီလိုလားသူပြည်သူတွေ၊ကျောင်းသားတွေ၊အလုပ်သမားတွေဒီဆိုခဲ့ကြတဲ့တော်လှန်ရေးသတင်းတပုတ်ဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့ဒီမိုကရေစီကိုကိုးစားပြုတဲ့သတင်းတပုတ်လို့လည်းပြောလို့ရပါတယ်။အခုဆိုနိုင်ငံတော်ထိမ့်မှတ်ပွဲဖြစ်နှစ်စဉ်ပြုလုပ်တဲ့မေလ17ရက်နေ့ဂွမ်ဂျူဒီမိုကရေစီရေးလူလှုပ်ရှားမှုထိမ့်မှတ်နေ့ရောက်တိုင်းအဲ့ဒီလှုပ်ရှားမှုမှာပါဝင်ခဲ့သူတွေဒီသတင်းကိုတည်ဆိုကြတယ်လို့တောင်ကိုရီးယားသမ္မတကိုရိုင်လည်းပြောဆိုတဲ့သတင်းတပုတ်ဖြစ်ပါတယ်။1980ပြည်နှစ်မေလတဲကစလို့တောင်ကိုရီးယားပြည်သူတွေဟာစစ်အာဏာရှင်ကိုဘယ်တော့မှဒုထောက်အရှုံးမပေးခဲ့ကြတဲ့အတွက်အဆုံးမှအောင်မြင်မှုကိုရရှိခဲ့ကြပါတယ
်။တောင်ကိုရီးယားမှာပြည်သူတွေဒီမိုကရေစီနည်းလမ်းကျရွေးချယ်တဲ့သမ္မတကို1993ခုနှစ်မှာပထမဆုံးတင်မြှောက်နိုင်ခဲ့ကြပါတယ်။သူတို့နိုင်ငံမှာအခုလိုဒီမိုကရေစီရောက်ဖို့အတွက်နှစ်ပေါင်းများစွာအသက်တွေဆွန့်လွတ်ပေးဆက်ကြိုးစားခဲ့ကြရတာကြောင့်တောင်ကိုရီးယားတွေဟာမြန်မာပြည်သူတွေရဲ့ကြိုးစားမှုကိုကိုကျင်းစာအားပေးနေကြတာဖြစ်ပါရဲ့
There are 25 musicians and theatrical people
မြန်မာပြည်သူတွေကိုဂုဏ်ပြုတဲ့အနေနဲ့ Soul People's Association ဥပညာရှင်များအသင်း Soul People's Art Association ရဲ့အစီအစဉ်နဲ့ဂီတနဲ့ပြဇာတ်အနုပညာရှင်24ယောက်ပါဝင်တည်ဆောက်ထားကြပါတယ်။ကျွန်တော်ကဒီသင်းရဲ့ဘုတ်အဖွဲ့ဥက္ကဋ္ဌဖြစ်ပါတယ်။ကျွန်တော်တို့အားလုံးပြင်ဆင်ပြီးတချင်းဗီဒီယိုအတွက်အားလုံးစုစည်းပြီးတော့ online ပေါ်မှာရော offline မှာပါတည်ဆောက်ရိုက်ကူးတိဖြတ်ခဲ့ကြတာဖြစ်ပါတယ်။သတင်းတစ်ပတ်အတွင်းမှာလုံနိုင်ခဲ့ကြတော့ပါ
။ဒီအနုပညာရှင်တွေဟာတောင်ကိုရီးယားနိုင်ငံမှာလူအခွင့်အရေးအလုပ်သမားအရေးစတဲ့အခွင့်အရေးလှုပ်ရှားမှုတွေမှာအများအားတက်တက်ကြွကြွပါဝင်ကြသူတွေဖြစ်ပါတယ်။မြန်မာဒီမိုကရေစီရေးကိုလည်းအရင်တည်းကစိတ်ဝင်တစားကူညီဆောင်ရွက်ကြသူတွေဖြစ်ပါတယ်
။ The artist involved in the project have been fighting for democracy
ဒီတချင်းဗီဒီယိုရဲ့ကူရေးမှာပါဝင်ကြတဲ့လူပညာရှင်တွေဟာတောင်ကိုရီးယားနိုင်ငံဒီမိုကရေစီရေးအတွက်တိုက်ပွဲဝင်ခဲ့ကြသူတွေအာဏာရှင်ကိုစန့်ကျင်တော်လှန်ခဲ့ကြသူတွေဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံမှာလေးစားခံရသူတွေလည်းဖြစ်ကြပါတယ်မြန်မာနိုင်ငံမှာစစ်အာဏာရှင်စနစ်ပြတ်သုံးရမယ်လို့ကျွန်တော်တို့အားလုံးထင်မြင်ပါတယ်ဒီမိုကရေစီလိုလားကြတဲ့မြန်မာပြည်သူတွေဘေးကင်းလုံခြုံရေးနဲ့အနိုင်ရရှိရေးအတွက်ကျွန်တော်တို့အားပေးနေမှာဖြစ်ပါတယ်
တောင်ကိုရီးယားနိုင်ငံကစစ်အာဏာရှင်စန့်ကျင်ရေးမှာအထင်ကြီးဖြစ်ခဲ့တဲ့ Marching for our beloved ချစ်တော်သူတို့အတွက်ချီတက်ကြဆိုတဲ့သချင်းကိုမြန်မာဒီမိုကရေစီရေးအတွက်တည်ဆိုထားကြတဲ့အနုပညာရှင်တွေကလည်းသူတို့သချင်းကြောင့်မြန်မာနိုင်ငံကပြည်သူတွေအားတက်ကြလိမ့်မယ်လို့မျှော်လင့်နေပါတယ
်။ Many Koreans support Myanmar's democratic citizens with their hearts, money and art.
တောင်ကိုရီးယားပြည်သူအများစုကဒီမိုကရေစီရေးကြိုးပမ်းနေကြတဲ့မြန်မာပြည်သူတွေအတွက်ရင်ထဲကနေရောငွေကြေးအရာရောအမှုပညာပိုင်းကနေပါအားပေးထောက်ခံနေကြပါတယ်ကျွန်တော်တို့ဒီဆိုပေးထားတဲ့ချင်းကသူတို့အတွက်အားတက်စေမယ်လို့မျှော်လင့်ပါတယ
်သူတို့အားလုံးအနေနဲ့နောက်မှလည်းမြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေဘက်ကအားပေးရည်တည်သွားမယ်လို့ Soul People's Artists Association အတင်းရဲ့ဥက္ကဋ္ဌဆုံပြောင်းဝီးက VOA မြန်မာပိုင်းကိုပြောကြားပါတယ
် We would like to support Myanmar citizens with art along with Koreans who wish for democracy in Myanmar
မြန်မာနိုင်ငံကဒီမိုကရေစီရေးလိုလားတဲ့ပြည်သူတွေကိုတောင်ကိုရီးယားပြည်သူတွေနဲ့အတူကျွန်တော်တို့ကအမှုပညာနဲ့ဆက်လက်ထောက်ခံအားပေးသွားမှာဖြစ်ပါတယ်
မြန်မာနိုင်ငံကဆက်ရနာရှင်စနစ်အဆုံးတက်ရဲ့အတွက်တောင်ကိုရီးယားမှာလှုပ်ရှားနေတဲ့ကိုဆိုမှုသူကလည်းတောင်ကိုရီးယားပြည်သူတွေဟာမြန်မာပြည်သူတွေကိုစာနာအားပေးကြတယ်လို့ပြောပါတယ
်ဆိုတော့အခုဒီမိုကရေစီရဲ့ဟိုပါဗောနော်အရသာကိုခံစားနေရတဲ့ကိုရီးယားနိုင်ငံအချင်းကအခုမြန်မာပြည်သူပြည်သားတွေခါးသီးစွာနဲ့ကြုံတွေ့နေကြရတဲ့ဒီရက်စက်မှုအပေါင်းဟာဒီရုံးမှမှုအပေါင်းတပ်ခုဆောင်းတဲ့ဆက်အနာရှင်လက်အောက်ကနေပြီးတော့ရွရွချင်ချင်နဲ့တိုက်ပွဲဝင်ပြီးတော့ဒီမိုကရေစီကိုရရှိခဲ့တဲ့ကိုရီးယားနိုင်ငံဖြစ်ပါတယ်အဲကြောင့်မြန်မာပြည်သူပြည်သားတွေအခုခံစားနေရတဲ့ဒီဒုက္ခဒုက္ခတွေနောက်တစ်ခါဒီမိုကရေစီကိုလိုချင်မှုတွေဒီဒီမိုကရေစီအတွက်တတ်ဆွတ်နေမှုတွေသူတို့လုံးဝအပြည့်အဝနားလည်တယ်ကိုချင်းစားတယ်အကြောင်းမို့သူတို့တွေလိုပဲရုံးကန်တိုက်ပွဲဝင်နေတဲ့မြန်မာပြည်သူပြည်သားတွေကိုသူတို့ကတခြားနိုင်ငံကလူတွေလို့မမြင်မဲနဲ့သူတို့ရဲ့ဒီမိုကရေစီလူယူခံရတယ်လို့ခံစားရပြီးတော့အခုဆိုရင်ဒီအစိုးရတွေမကောက်ဘူးပေါ့နော်ကိုရီးယားပြည်သူတည်းရဲ့လုံးဝဒီမြန်မာအရေးကိုသူတို့ရဲ့အရေးလိုပဲစိတ်ပါဝင်စားစံနဲ့တောက်လျှောက်ပေါ့နော်အကူညီပံ့ပိုးနေတာတွေအားပေးနေတာတွေအဲကျွန်တော်တို့ဆန္ဒပြတဲ့နေရာကိုအရောက်လာပြီးတော့ပေါ့နော်အပေါ်ရံမဟုတ်ဘူးထဲထဲဝင်ဝင်နဲ့နော်ဒီရေတဲတဲလေးကနေရောက်တော့ခံစားချိုးဆိုမျက်ရည်ပိုင်းကျပြီးတော့ကျွန်တော်တို့ကိုသူတို့ထောက်ခံအားပေးနေတဲ့အတွက်ကြောင့်မလို့ဒီလိုလှုပ်ရှားမှုဟာလည်းဒါသူတို့ရဲ့မြန်မာဒီမိုကရေစီကိုအားပေးထောက်ခံတယ်ဆိုတော့ဒီမုံမြတ်တဲ့လှုပ်ရှားမှုတွေတည်းကတစ်ခုပါပဲဒါကျွန်တော်အနေနဲ့မြင်ပါတယ်
တောင်ကိုရီးယားနိုင်ငံဟာမြန်မာနိုင်ငံကဆက်ရနာတိမ်မှုစန့်ကျင်နေတဲ့ပြည်သူတွေကိုတက်တက်ကြွကြွအားပေးထောက်ခံနေတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။တောင်ကိုရီးယားတာမန်ပြည်သူတွေဆိုတာမကနိုင်ငံရေးသမားတွေ၊ဘာသာရေးအကြီးအကဲတွေအခုလိုအများလေးစားခံရတဲ့အမှုပညာရှင်တွေကတက်နိုင်တဲ့ဘက်ကနေညီပေါင်းစုံနဲ့အားကျိုးမှန်တဲ့လှုပ်ရှားနေကြတာဖြစ်ပါရဲ့ရှင်။ဒီမှာဆက်ပြမယ်ပ
မြန်မာပြည်သူတွေရဲ့ရုန်းကန်ပေးဆပ်မှုကိုစာနာနားလည်တဲ့အနေနဲ့တောင်ကိုရီးယားအမှုပညာရှင်တွေစုပေါင်းတည်ဆောက်ထားကြတဲ့အကြောင်းမက်ဆုမြင့်မောင်ကတင်ဆက်ခဲ့တာပါ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လိုတယ်ဒေါ်သရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့ရဆိုရင်တော့ VOA ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုကမှာတော့သတင်းအကျဉ်းချုပ်ကိုမက်တင်ကြီးထိုက်ကပြောပြပေးပါလိမ့်မယ်
မြန်မာနိုင်ငံမှာဆက်အနာတိမ့်မှုနောက်ပိုင်းတက်ဖြတ်ခံရသူအနည်းဆုံး900ယောက်ရှိနေကြောင်းစိတ်ချယုံကြည်ရတဲ့အစင်ခံချက်တွေမှာဖော်ပြထားကြောင်းကုလသမဂ္ဂလူ့ခွင့်ရေးရုံးကတင်နှင်းလာနေမှာပြောပါတယ်အကြမ်းဖက်မှုတွေအလုံးရပ်ဖို့ကိုလည်းမြန်မာဆန်ရကုလသမဂ္ဂရုံးကတောင်းဆိုထားပါတယ်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ဒီရပိုင်အကြမ်းဖက်တပ်ဖြတ်မှုသတင်းတွေဟာဆက်ဆုပ်ဖွဲ့ရတုံ့လောက်ဖွဲ့ရဖြစ်ပြီးအကြမ်းဖက်မှုတွေရပ်တန့်သွားရေးအတွက်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဖိအားပေးဆောင်ရွက်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်။အကြမ်းဖက်မှုတွေရပ်ပြီးပြန်လည်ရင်ကြားစီရေးအတွက်သက်ဆိုင်သူအလုံးဆက်ဆက်ဆွေးနွေးကြရေးကုလသမဂ္ဂလုံခြုံရေးကောင်စီကရှင်းရှင်းလင်းလင်းတိုက်တွန်းထားပြီးဖြစ်ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ရေးနဲ့အရသာအုပ်ချုပ်ရေးကိုပြန်သွားနိုင်အောင်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအလုံးကဗက်ပေါင်းစုံကတွန်းအားပေးဆောင်ရွက်ကြဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းတဲ့အကြောင်းပြောခွင့်ရစတီဖန်ဒူဂျရက်စ်ကတင်းနှင်းလာနေတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဆရာနာသိမ့်ခံရတဲ့ကာလအတွင်းဒီကနေ့စတင်မဲ့နှစ်သက်ကူတကြံအခါသမယကိုပုံမှန်မချင်းပနိုင်ပါဘူးအနာဒိစစ်တပ်အနေနဲ့လည်းနိုင်ငံတော်ဆန့်ကျင်ဆန္ဒပြပွဲတွေနဲ့ရင်ဆိုင်နေရသလိုတိုင်းရင်းသားလက်နက်ကိုင်တွေနဲ့လည်းတိုက်ပွဲဖြစ်နေတာပါတစ်ဖက်မှာလည်းဆရာနာဒိဆန့်ကျင်ဆန္ဒပြသူတွေကဆရာနာဒိဆန့်ကျင်ဆန္ဒပြပွဲတွေအနေနဲ့တကြံအခါသမယကိုကျင့်ပါကြဖို့စီရင်လှုပ်ရှားနေကြပါတယ်ရှင်အီရန်တော်လှန်ရေးအစောက်တအခြေကဲဟူစိန်ဆလာမီအီရန်တပ်မှုတွေနဲ့အီရန်ရဲချုပ်တွေအပါအဝင်၈ဦးအပေါ် EU ဥရောပသမဂ္ဂကအရေးယူထမ်းခတ်လိုက်ပါတယ်။ American Pirasu and now Levin Tita Mashida, Minnesota Pin, and Minneapolis Muma, Lume Muta Lunget Ugo, Jega, the Nene, Pick Hat, this song get it to it. Sanapia worried Chilaga be now, the Nilani Yamaro, Anabin Rika, the Machin to it, Jim Treya, got you make Topian like body.
ဒီကနေ့အတွက်နောက်ဆုံးရတာအဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တန်ကြီးထိုက်ကကြီးညာပေးခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးအတန်းမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီကွတ်ဖြစ်ပါတယ်ဒီကနေ့မနက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32လေးဇယ်လေးဇယ်ရှစ်ငါးဇယ်တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ် တော်တော်ရှင်များနဲ့တကွမြန်မာပြည်သူအားလုံးကျန်းမာချမ်းသာကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးပါကျွန်တော်ကရဲမှမှာ